Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာဝါရှင်တန်မြို့တော် View American ဇန်ကနေ2016ခုနှစ်ဇူလိုင်လ9ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလံမီတာ190တို့ကနေစတင်အသံလွှင့်နေပါခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါသောတာရှင်များရှင်ဒီကနေ့ညပဲ့သတင်းတွေကိုကိုရဲကောင်နဲ့ကျမနန်းလောင်တို့ကပြောပြတော့မှာပါမြောက်အတ္တလန်တိတ်စစ်စာချုပ်အဖွဲ့နေတိုးရဲ့ထိပ်တီးအစည်းအဝေးပွဲကိုပိုလန်နိုင်ငံမှာတက်ရောက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာသူခရီးစဉ်ကိုရှော့ချပြီးတော့ရဲအရာရှိငါးဦးအသက်ခံလိုက်ရတဲ့ Texas ပြည်နယ်ကိုလာမဲ့သတင်းပါတင်သွားရဖို့ရှိပါတယ်ရုရှားနိုင်ငံမော်စကိုမှာရှိတဲ့အမေရိကန်တန်တမန်တဦးကိုရုရှားအဆောင်တပ်တဦးကတက်ခတ်တဲ့ကိစ္စကိုလက်တုံ့ပြန်တဲ့အနေနဲ့ရုရှားတန်တမန်တဦးကိုအမေရိကန်ကနင်းထုတ်လိုက်ပါတယ်တရုတ်နိုင်ငံအလဲပိုင်းမှာမုန်ကြီးပြီးရေကြီးရေရှမ်းဖြစ်တာကြောင့်လူထောင်ပေါင်းများစွာကိုပေးလို့ရောင်းရွှေ့ပြောင်းပေးထားရပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကြားမှာပါကိုရနိုင
်ဟုတ်ကဲ့ပါသတင်းတွေပြီးနောက်ဆင်ရမယ့်အထက်မှာတော့27ရာစုပင်လုံကြီးလာကမှာအခြေခံဘုံသဘောထားရည်တည်ချက်ရနိုင်ဖို့ဒိုင်းသားလက်နက်ကိုင်အဖွဲ့တွေမိုင်းဂျာယာမှာဆွေးနွေးကြဖို့ရှိပါတယ်ဆိုတော့27ရာစုပင်လုံကြီးလာကံပေါ်တိုင်းရင်းသားတွေရဲ့မျှော်လင့်ချက်ကရောဘယ်လိုပါလဲ
ဒီ27ရာစုပင်လုံကြီးလာကံကတော့ကျွန်တော်တို့မျှော်လင့်ချက်အများကြီးရှိပါတယ်တိုင်းနဲ့အားလုံးပါဝင်ပြီးတော့မှလုပ်မယ်လို့လည်းသူလမ်းခွင့်ထားတဲ့အတွက်ဒီပေါ်ကနေပြီးတော့ကျွန်တော
်တို့ UNFCA 12ဘက်အထွေထွေတွင်းမှု1ဦးထွန်းစော်ပြောသွားတာဖြစ်ပါတယ်အပြည့်စုံကိုမကြာခင်မှာနားဆင်ရမှာပါဒါပြင်ပတ်စင်ကဏ္ဍတွေမှာတော့မြန်မာတခွင်အစည်းအဝေးသူ့အကြောင်းနဲ့စနေညတိုက်ရိုက်လေလံအစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အဲဒီအကြောင်းတွေမတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
။မြောက်အတ္တလန်တိတ်စစ်စာချုပ်အဖွဲ့ NATO ထိပ်တီးအစည်းအဝေးပွဲကိုပိုလန်နိုင်ငံမှာတက်ရောက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာသူခရီးစဉ်ကိုရှော့ချပြီးတော့တနတ်သမားတဦးရဲ့ချောင်းမြောင်းပစ်ခတ်လို့ရဲအရာရှိ၅ဦးသေဆုံးသွားခဲ့တဲ့ Texas ပြည်နယ် Dallas ကိုလာမယ့်သတင်းပါအတွင်းသွားရောက်လိမ့်မယ်လို့အင်ဖြူရော့ကပြောပါရယ်။ Mr. Obama ဟာ Spain နိုင်ငံ Seville ကိုသွားမဲ့ခရီးစဉ်ကိုဖျက်သိမ်းလိုက်ပြီးတနင်္ဂနွေနေ့မှာ Washington ကိုပြန်လည်ရောက်ရှိလာမယ်လို့အင်ဖြူရော့ကကြေညာချက်မှာဖော်ပြထားပါရယ်။ဒါဟာလုပ်ငန်းတာဝန်ထမ်းဆောင်နေတဲ့ရဲအရာရှိတွေအပေါ်ရက်ဆက်ပြီးဆက်ဆုပ်ဖွဲ့ကောင်းတဲ့တိုက်ခိုက်မှုဖြစ်တယ်လို့ Mr. Obama ကပြောပါရယ်။အင်ဖြူရော့နဲ့အစိုးရအဆောက်အုံအားလုံးမှရှိတဲ့အမေရိကန်နိုင်ငံတော်အလံတွေကိုကြဆုံသွားသူတွေနဲ့တရားရသွားသူတွေကိုဂွန်ပြုတဲ့အနေနဲ့လေးရက်သာတိုင်တဝက်လွင့်ထူဖို့ Obama ကညွှန်ကြားလိုက်ပါရယ်။ American ရှင်းနေချုပ် Loretta Lynch ကလည်း Dallas စုံစမ်းစစ်ဆေးမှုနဲ့ပတ်သက်လို့ဘလို့အကူအညီမျိုးကိုမဆိုတရားရေးဌာနကပေးအပ်သွားမယ်လို့ပြောပါရယ်။ဒီသတင်းမှအဖြစ်ပြက်တွေကိုဒီနိုင်ငံမှာပုံမှန်ဖြစ်လာမဲ့ဖြစ်ရပ်တွေလိုမျိုးအဖြစ်မခံကြပါနဲ့လို့လည်းတောက်ကြနေကသတင်းစာရှင်းလင်းပွဲမှာရှင်းနေချုပ်ကပြောသွားပါရယ်။တနတ်သမားဟာနိုင်ငံတကာအကြမ်းဖက်အဖွဲ့အစည်းတွေနဲ့ချိတ်ဆက်လှုပ်ဆောင်တာမျိုးမတွေ့ရဘူးလို့အမေရိကန်ပြည်ရင်းလုံခြုံရေးဝန်ကြီး Josh Johnson ကလည်းတောက်ကြနေကပြောပါရယ်ရှင်။
အမေရိကန်နိုင်ငံအနောက်တောင်ပိုင်းကဒါလတ်မြို့မှာရဲအရာရှိ၅ဦးတပ်ခံရတဲ့ဖြစ်ကြောင်းဥရောပမှာမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးညီလာခံတက်နေတဲ့သမ္မတအိုဘားမားဟာသူ့ရဲ့ခရီးစဉ်ကနေတရက်စောပြီးပြန်မို့ဖြစ်လာတာပါပဲ။သမ္မတဟာရှေ့ဘက်အစောပိုင်းမှာဒါလတ်မြို့ကိုသွားရောက်ဖို့ဒါလတ်မြို့ရုံးဝင်ဖိတ်ကြားချက်ကိုလက်ခံထားတယ်လို့အင်ဘီရောပြောခွင့်ရဂျူးစ်အာနက်စ်ကစနေနေ့အစောပိုင်းကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံခေါင်းဆောင်ရဲ့ဆုံးဖြတ်ချက်ဟာစနေနေ့ကဝါဆုံမြို့မှာပြီးဆုံးသွားတဲ့နေတိုးညီလာခံအတွက်တော့အစီအစဉ်ပြောင်းလဲမရှိခဲ့ပါဘူး။နေတိုးညီလာခံမှာအဖွဲ့ဝင်နိုင်ငံတွေဟာမဟာမိတ်အဖွဲ့ကြီးရဲ့ရှေ့ဘက်ခြမ်းကနိုင်ငံတွေပေါ်ရုရှားရဲ့ချင်းချောက်မှုတွေတိုးလာတာကိုတံပြန်မှုအတွက်ကြိုးပမ်းအားထုတ်မှုအသစ်တွေလုပ်ဖို့သဘောတူခဲ့ကြပါတယ်။ Obama ဟာစနေနေ့ညနေမှာစီစဉ်ထားတဲ့အတိုင်းစပယ်နိုင်ငံကိုသွားရောက်မှာဖြစ်ပေမဲ့ Savile မြို့မှာခီးတစ်ထောင်နားပြီးဖျားကြောင်းနဲ့နန်းတော်တွေကိုလည်ပတ်ဖို့နဲ့ဘရင် Philip6နဲ့တွေ့ဆုံမှုအစည်းအဝေးကိုတော့ဖျက်လိုက်ရပါတယ်။တနင်္ဂနွေနေ့မှာတော့ Obama ဟာ Rota ရေတပ်စခန်းမှာ American တပ်ဖွဲ့တွေကိုမိန့်ခွန်းပြောမှာဖြစ်ပါတယ်။
ရုရှားနိုင်ငံမော်စကိုမှာရှိတဲ့အမေရိကန်တန်တမန်တဦးကိုရုရှားအဆောင်တပ်တဦးကတိုက်ခိုက်တဲ့ကိစ္စကိုလက်တုံ့ပြန်တဲ့အနေနဲ့ရုရှားတန်တမန်တဦးကိုအမေရိကန်ကနင်ထုတ်လိုက်ပါတယ်။နာမည်ဖော်ပြမထားတဲ့ရုရှားတန်တမန်တဦးကိုဂျွန်လ18ရက်နေ့ကနင်ထုတ်လိုက်တာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဂျွန်ကာဘီကတောက်ကြနေမှာပြောပါရယ်။တဟာမော်စကိုမှာရှိတဲ့အမေရိကန်တန်ယုံခြံဝင်းအပြင်ဘက်မှာရုရှားအဆောင်တဦးကအမေရိကန်တန်တမန်တယောက်ကိုတိုက်ခိုက်ပြီးသတင်းနှစ်ပတ်နီးပါးအကြာမှာနင်ထုတ်လိုက်တာဖြစ်ပါရယ်။အမေရိကန်တန်ယုံရှိအငါကားတဲ့ကထွက်လာတဲ့လူတယောက်ကိုဂိတ်ဆောင်ရုံထဲကထွက်လာတဲ့ရုရှားအဆောင်တဦးကရုတ်တရက်ဝင်တိုက်ခိုက်တာကိုရိုက်ကူးထားတဲ့ဗီဒီယိုကိုရုရှားအစိုးရပိုင် NTV ရုပ်မြင်သံကြားကဒီသတင်းမှအစောပိုင်းမှာပြသသွားပါရယ်။သူတို့နှစ်ယောက်လုံထွေးတပ်ပုတ်ပြီးခဏအကြာမှာတန်ယုံဝင်မအဆောက်အုံထဲကိုအမေရိကန်တန်တမန်ကဝင်ရောက်မှောက်ပြီးတော့ဝင်သွားခဲ့ရတာပါ။အမေရိကန်တန်တမန်ကသူ့ကိုယ်သူတန်တမန်တဦးဖြစ်ကြောင်းအဆောင်ကိုပြောဆိုပြီးမှပဲဒီလိုတိုက်ခိုက်ခံရတာလို့ကာဘီကပြောပါရယ်။ ဒါဟာအကြောင်းမဲ့တိုက်ခိုက်တာဖြစ်ပြီးတော့အမေရိကန်ဝန်ထမ်းတွေရဲ့လုံခြုံရေးကိုအန္တရာယ်ဖြစ်စေတယ်လို့ကဗီကဆိုပါတယ်။ရုရှားနိုင်ငံခြားရေးဌာနပြောခွင့်ရကတော့အမေရိကန်အရာရှိဟာအမေရိကန်ဗဟိုထောက်လှမ်းရေးဘျူရို CIA ကအယောင်ဆောင်ထားသူဖြစ်ပြီးတော့သူဘသူဘဝဖြစ်တယ်ဆိုတာကိုရုရှားအဆောင်ကိုပြောဖို့ညှဉ်းဆန်တယ်လို့ပဲအဆောင်ရဲ့မျက်နှာကိုလက်သေးနဲ့ထိုးခဲ့တာလို့ဒီသတင်းမှအစောပိုင်းကဆိုပါတယ်။အယောင်ဆောင်ထားတဲ့ CIA ဝန်ထမ်းဟာအကြမ်းဖက်သမားအစွန်ရောက်သူအသေးခံပုံခွဲသူဘာမဆိုဖြစ်နိုင်တယ်လို့ရုရှားနိုင်ငံခြားရေးဌာနပြောခွင့်ရမာရီယာဇက်ကာရိုဗာကပြောပါရယ်တက်ခက်ခံရတဲ့အမေရိကန်တပ်သမားဟာ CIA ဝန်ထမ်းဖြစ်တယ်ဆိုတဲ့စွပ်စွဲချက်ကိုကာဗီကညင်းဆန်ပါရယ
်ဆီးရီးယားနိုင်ငံမှာမွတ်စလင်တွေရဲ့ရမဒန်ဥပုပ်လရဲ့နောက်ဆုံးအချိန်တွင်အပြစ်ခတ်ရစဲဖို့ဆီးရီးယားစစ်တပ်ကကြေညာထားတဲ့နောက်ဆုံးရက်ဖြစ်တဲ့ပြီးခဲ့တဲ့တောက်ကြနေ့မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတစ်ခုအတွင်းမှာလူပေါင်း50နီးပါးသေဆုံးခဲ့ပါရယ်လေကြောင်းတိုက်ခိုက်မှုတွေကြောင့်တူရကီနယ်စပ်အနီးကအီဒစ်နယ်ကဒါကော့စ်ကျေးရွာမှာကလေးနှစ်ဦးပါဝင်လူ23ဦးသေဆုံးခဲ့တယ်လို့အကြမ်းဖက်တိုက်ခိုက်မှုတွေကိုစောင့်ကြည့်နေတဲ့ဆီးရီးယားလူခွင့်ရေးလေလာစောင့်ကြည့်အဖွဲ့ကဆိုပါရယ်နောက်တိုက်ခိုက်မှုတစ်ခုမှာအလက်ပိုမြို့အပြင်ဘက်မှာတော့ကလေးငယ်အမြောက်များပါဝင်လူအနည်းဆုံး25ဦးသေဆုံးသွားတယ်လို့လေလာရေးစောင့်ကြည့်အဖွဲ့ကပြောပါရယ်တဘုံနေထိန်းချုပ်ထားတဲ့အရေးပါတဲ့ထောက်ပို့လမ်းကြောင်းတစ်ခုကိုတည်ယူနိုင်မှုကြာသပတေးနေ့ကအစိုးရတပ်ဖွဲ့တွေကထိုးစစ်ဆင်လာတာကိုတုံ့ပြန်မှုအတွက်တဘုံနေဘက်ကမော်တာနဲ့ပစ်ခတ်ခဲ့တာကြောင့်ဖြစ်ပါရယ်ဥပုပ်လကုံဆုံးနဲ့ El Fata ya alai ye atwa 82 nai cha ya ye apit yet tha bo Syria sit dak ka ajinya tha kha da ha taok cha ni ka asong tat kha da phit par de ai tbo twin ya sat tin bi apit khat twi yet tha me voto phu ni kare ga na phat long ga tat khai mu ri sat lou ni de atwa di tbo twin jet ko lai na mo mishi dilaw be lo le la tu ri ga pyo kha ba de
UA American အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ရေငုပ်သင်္ဘောကနေပဲထိန်တပ်ဒုံးကျည်တစ်စင်းကိုစမ်းတပ်ပစ်လို့ရမှာလွတ်တင်လိုက်ပြီးပြီးချင်းမှာပဲပြတ်ကျသွားပါတယ်။ဒုံးကျည်လွတ်တင်လိုက်ပြီးလှေထဲ10ကီလိုမီတာလောက်ရောက်မှာပတ်ကွဲသွားတာဖြစ်တယ်လို့တောင်ကိုရီးယားယွန်ဟသတင်းဌာနကပြောပါတယ်။ဧပြီလတုန်းကအလားတူစမ်းတပ်ပစ်လို့မှုတစ်ခုလည်းအောင်မြင်မှုမရခဲ့ပါဘူး။မြောက်ကိုရီးယားအရှိဘက်ကန်ယိုရန်စင်ပိုမြို့နေကတန်ချိန်2000ရှိတဲ့ရေငုပ်သင်္ဘောကနေစနေနေ့မနက်ကဒုံးကျည်ဆန်သက်ပစ်လုခဲ့တာဖြစ်တယ်လို့ယွန်းဟသတင်းဌာနကဆိုပါတယ်ဒုံးကျည်ဘယ်လောက်အတိုင်းအတာထိရောက်ခဲ့တယ်ဘယ်နေရာမှာပြတ်ကျသွားတယ်ဆိုတာကိုအတိမပြုတ်နိုင်တယ်လို့မြောက်ကိုရီးယားအနေနဲ့ကုလသမဂ္ဂရဲ့ပြဋ္ဌာန်းချက်ကိုဒုံးကျည်တွေအဆက်မပြတ်ပစ်လုခြင်းဖြင့်ချိုးဖောက်နေတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနအရာရှိတွေကပြောပါတယ်မြောက်ကိုရီးယားရဲ့ပဲထိန်တပ်ဒုံးကျည်ပစ်လုမှုကိုတားမြစ်ထားတဲ့ကမ္ဘာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တတ်မှတ်ပြဋ္ဌာန်းချက်တွေကိုချိုးဖောက်နေတဲ့ဒီဒုံးကျည်ပစ်လုမှုနဲ့လက်တလောပြုတ်လုသွားတဲ့တခြားစမ်းသပ်ပစ်လုမှုတွေကိုအမေရိကန်ရစ်တပ်ပြောခွင့်ရဒုတိယဗိုလ်မှူးကြီး Gary Ross ကပြင်းပြင်းထန်ထန်ရှုံချလိုက်ကြောင်းကြေညာချက်ထုတ်ပြန်ပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကလည်းမြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်ပစ်လုမှုကိုရှုံချပါတယ်မြောက်ကိုရီးယားရဲ့ချိန်ချမှုကိုကာကွယ်ဖို့ကိုရီးယားကျွန်းဆွယ်မှာအမြင့်ဆုံးဒုံးကျည်ကာကွယ်ရေးစနစ်ကိုချထားမယ်လို့အမေရိကန်နဲ့တောင်ကိုရီးယားတို့ကကြေညာလိုက်ပြီးတရက်အကြာမှာပဲအခုလိုမြောက်ကိုရီးယားဘက်ကဒုံးကျည်စမ်းသပ်ပစ်လုလိုက်တာဖြစ်ပါတယ်
တရုတ်ဆိုရဟာတိဘက်ကိုပိုင်အချုပ်ခွင့်ရဒေသလာဆာမြို့မှာနိုင်ငံပေါင်း30ကျော်ကလူ130ကျော်တက်ရောက်ခဲ့တဲ့တိဘက်ဖွံ့ဖြိုးတိုးတက်ရေးဖိုရမ်ကိုနှစ်ရက်ကြာကျင်းပခဲ့တယ်လို့တရုတ်သတင်းဌာနတွေကသတင်းပေးပို့ပါတယ်။ China Daily ရဲ့သတင်းဖော်ပြချက်အရကွန်မြူနီတီပါတီရဲ့ဝါဒဖြန့်ချီရေးဌာနကစီစဉ်တဲ့အရေးဆွေးနွေးပွဲမှာတက်ရောက်လာသူတွေဟာကိုပိုင်အချုပ်ခွင့်ရဒေသအတွက်ဖွံ့ဖြိုးတိုးတက်မှုယဉ်ကျေးမှုနဲ့သဘောပတ်ဝန်းကျင်ကိုအကာအကွယ်ပေးဖို့စတာတွေကိုသဘောတူညီကြရခဲ့တယ်လို့ဆိုပါတယ်။ Free Tibet အဖွဲ့ရဲ့ Director Eleanor Burn ကတော့ဒေသတွင်းမှာတရုတ်အစိုးရရဲ့ဝါဒဖြန့်ချီမှုတွေပိုပြီးပေါက်ရောက်အောင်လုပ်ပေးဖို့အတွက်ဒီဆွေးနွေးပွဲကိုအသုံးချတာဖြစ်တယ်လို့ပြောပါတယ်။သူမကအခုလိုကောင်းတဲ့သတင်းအနေနဲ့မကောင်းတဲ့အကြောင်းအရာတွေကိုဖုံးဖိလို့မရပါဘူး။လက်တွေ့မှာတော့တိဘက်ရဲ့စီးပွားရေးရတိုးတက်မှုတွေကိုအများစုဖြစ်တဲ့တိဘက်လူမျိုးတွေကခံစား권မရှိပဲရွှေ့ပြောင်းဝင်ရောက်လာတဲ့တရုတ်လူမျိုးတွေနဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေကပဲအကျိုးခံစား권ရနေတာဖြစ်တယ်လို့သူမကပြောသွားပါတယ်။တိဘက်ကိုပိုင်အချုပ်ခွင့်ရဒေသရဲ့ဒေသပိုင်ရုပ်တံလိုင်းကတော့နိုင်ငံသားအချို့တက်ရောက်တာကိုပြသခဲ့ပြီးဒီထဲမှာ Asia Society အဖွဲ့ရဲ့ဒူအော့ကတာခရစ်စတင်ဒေဗီနဲ့တိဘက်နဲ့စင်ကြန်ဒေသတွေရဲ့အခြေအနေကိုအကောင်းမြင်ပြီးရေးသားခဲ့တဲ့ပြင်သစ်စာရေးဆရာ Sonia Blesser တို့လည်းပါဝင်ပါတယ်။
တ ချီယုံနိုင်ငံအလဲပိုင်းဟန်နန်နဲ့ဟူဘေခိုင်တို့မှာလက်တလုံးမှုတဲထန်စွာရွာသွန်းတာကြောင့်ရေကြီးရေရှမ်းပြပြီးအိမ်တွေလမ်းတွေနဲ့တအားပေးစိတ်ကအတော်များများပျက်စီးသွားပါတယ်။ဟူဘေခိုင်တွင်ဒေသအတော်များများမှာထောင်ပေါင်းများစွာသောအရက်သားတွေကိုပေးလို့ရရွှေပြောင်းပေးထားရပါတယ်။ဟူဘေခိုင်ရီချင်းမြို့ကလောက်ကန်းရေကမှာလွန်ခဲ့တဲ့၃ရက်ကသမိုင်းတလျှောက်အမြင့်ဆုံးရေမြင့်တက်လာတာကြောင့်ဒေသခံ2000လောက်အခက်တွေ့နေကြတာပါ။ခုချိန်ထိဒေသခံ2000လောက်ကိုပေးလို့ရရွှေပြောင်းထားနိုင်ပြီးတော့ရေရှမ်းထွက်မလာအောင်ကံမောင်းတွေကိုမိသားသမားတွေကတဲအိတ်တွေနဲ့ပိတ်ဆို့နေကြရပါတယ်။ဟူဘေခိုင်ရဲ့မြို့တော်ဝူဟန်မှာလည်းလာမယ့်အင်္ဂါနေ့မှာမုတ်တဲထန်စွာရွာသွန်းမှာဖြစ်တဲ့အတွက်ချန်ဟူးရေကန်အနီးနားမှာနေထိုင်ကြတဲ့ဒေသခံ2000ကိုပေးလို့ရရွှေပြောင်းပေးခဲ့ရပါတယ်။ကွမ်ကျိုးဟီမြို့မှာလည်းရေကြီးနေတာကြောင့်လူပေါင်း1000ခွဲထက်မနည်းအိုးအိမ်ဆုံးခွာသွားခဲ့ရတာပါ။ရေတွေပြန်ကျသွားအောင်15လုံးနဲ့ဆုတ်ထုတ်နေတယ်လို့မိသားသမားတွေကလည်းရင်းနဲ့မျောလာတဲ့အပျက်စီတွေကိုဖယ်ရှားရှင်းလင်းပေးနေကြပါတယ်။ဒီကနေ့မနက်ထီတော့ရေတွေကျမသွားသေးပါဘူး။ဟန်နန်ခရိုင်တွင်းကဇီယန်းမြို့တဝိုက်မှာလည်းတမီတာခွဲလောက်အထိရေမြုပ်နေပြီးတော့အမြင့်ဆုံးမိုးရွာချိန်300မီလီမီတာအထိမိုးရွာသွန်းခဲ့တယ်လို့ဒေသတွင်းမိုးလေဝသဌာနကဆိုပါတယ်
။နိုင်ငံပေါင်းစုံကအာကာသယာဉ်မှူး3ဦးကိုတည်ဆောင်လာတဲ့ဆိုယူအာကာသယာဉ်ဟာစနေနေ့မနက်ကကမ္ဘာမြေပြင်အထက်ကီလိုမီတာ400လောက်မှာရှိတဲ့နိုင်ငံတကာအာကာသစခန် ISS နဲ့ချိတ်ဆက်နိုင်ခဲ့ပါတယ်။ NASA အာကာသယာဉ်မှူးကက်သလင်းရူဘင်၊ရုရှားအာကာသယာဉ်မှူးအန်နန်တိုလီအိုင်ဗန်ရှင်နဲ့ဂျပန်အာကာသယာဉ်မှူးတာကူယာအိုနီရှီတို့သုံးဟာကြာသပတေးနေ့ကရုရှားအာကာသစခန်တည်ရှိတဲ့ကာဇက်စတန်နိုင်ငံဘာကီနိုမာရှိတဲ့အာကာသစခန်ကနေထွက်ခွာခဲ့ကြတာဖြစ်ပါတယ်။အာကာသယာဉ်မှူးအဖွဲ့ဟာကမ္ဘာကိုလှည့်ပတ်နေတဲ့အာကာသစခန်ထဲမှာလေးလကြာနေထိုင်မှာဖြစ်ပါတယ်။သူတို့အဖွဲ့ရှိပြီးသားအမေရိကန်အာကာသယာဉ်မှူးနဲ့ရုရှားအာကာသယာဉ်မှူးတွေနဲ့ပူးပေါင်းပြီးလှုပ်ဆောင်မှာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကြီးညာပေးတော့ဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှာပါ။အရင်ဆုံးတော့ပြည်တွင်းညဉ့်ညဉ့်နဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။27ရာစုပင်လုံကြီးလာကမှာတိုင်းသာလက်နက်ကိုင်အဖွဲ့ရဲ့အခြေခံဘုံသဘောထားရည်တည်ချက်ရနိုင်ဖို့ကချင်ပြည်နယ်မိုင်းကြားရံမှာတိုင်းသာလက်နက်ကိုင်တော်လှန်ရေးအဖွဲ့ရဲ့မျက်နှာစုံကြီးအစည်းအဝေးကိုကျင်းပတော့မှာဖြစ်ပါတယ်။မိုင်းကြားရံမှာလာမယ့်ဇူလိုင်လ26ရက်နေ့မှာစတင်ကျင်းပမှာဖြစ်ပြီးတော့တိုင်းသာလက်နက်ကိုင်အဖွဲ့27ဖွဲ့တက်ရောက်မှာဖြစ်ပါတယ်။နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုရိုင်ဦးဆောင်ကျင်းပမဲ့27ရာစုပင်လုံကြီးလာကန်ကျင်းပနိုင်ရေးအဖွဲ့စည်းအကျိုးတင်ပြင်ဆင်မှုတွေကိုမဆုမုံကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ပါတယ်ဇူလိုင်လ10ရက်နေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကခေါင်းဆောင်တွေတွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာတော့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအင်အားစုအားလုံးပါဝင်တဲ့မျက်နှာစုံကြီးအစည်းအဝေးကိုလာမယ့်ဇူလိုင်လ26ရက်နေ့ကနေဇူလိုင်လ29ရက်နေ့အထိကချင်ပြည်နယ်မိုင်းကြားရံမှာကျင်းပဖို့ဆုံးဖြတ်ချက်ချခဲ့ပါတယ်။27ရာစုပင်လုံညီလာခံကြိုတင်ပြင်ဆင်မှုအဖြစ်တွေ့ဆုံရမယ့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့မိုင်းကြားရံမျက်နှာစုံကြီးအစည်းအဝေးကနေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးသဘောတူညီတဲ့တိုင်းရင်းသားရဲ့အခြေခံဘုံသဘောထားယက်တီချက်ရရှိနိုင်မှုအဓိကဆွေးနွေးကြမှာဖြစ်ပါတယ်။မိုင်းကြားရန်မျက်နှာစုံကြီးအစည်းအဝေးမှာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဘုံသဘောတူညီချက်ရဖို့အဓိကထားဆွေးနွေးမှာဖြစ်တယ်လို့ရခိုင်မျိုးသားကောင်စီ ANC ရဲ့အထွေထွေအတွင်းရေးမှူးလည်းဖြစ်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့တွဲဖက်အထွေထွေအတွင်းရေးမှူး1အဖြစ်ပါတာဝန်ယူထားတဲ့ဦးထွန်းစော်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်။တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့ကြီးများရဲ့မျက်နှာစုံကြီးအစည်းအဝေးလို့ခေါ်ပါတယ်။မျက်နှာစုံကြီးစည်းဝေးကတော့27ရာစုပင်လုံညီလာခံအတွက်အကျိုးညှိနှိုင်းတဲ့ရည်ရွယ်ချက်တစ်ချက်ရှိတယ်။နောက်ပြီးတော့မှဟိုတိုင်းရင်းသားအလုံးဖွဲ့စည်းတွေကြားမှာပေါ့လေ။ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုင်ရာဘုံရည်မှန်းချက်တွေပေါ့နော်။အဲ့ဒါတွေကိုချမှတ်ဖို့ရှိပါတယ်။ဒီအကြောင်းအရာဒီရည်ရွယ်ချက်နှစ်ခုပေါ်မှာအခြေခံပြီးတော့မှကျွန်တော်တို့ဆွေးနွေးသွားဖို့တော့ရှိပါတယ်အဓိကအဖြစ်ပေါ့လေ
။ကချင်ပြည်နယ်မိုင်းကြားရံမှာကျင်းပမယ့်မျက်နှာစုံကြီးအစည်းအဝေးမှာလည်းမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးပေါ်ဆောင်ရေးမှာတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအင်အားစုအားလုံးပါဝင်ရေးဆိုတဲ့မူကိုဆက်လက်စုပ်ကိုင်ထားမှာဖြစ်တယ်လို့လည်းပြောပါတယ်
ကျွန်တော်တို့ဒီဘက်ကတော့ UNSD နဲ့တကွတိုင်းဒေသနဲ့ကတောင်းလိုက်ရဖွဲ့စည်းများဟာအားလုံးပါဝင်ရေးဟာအချင်းတိုင်းမှာဖြစ်ပါတယ်ဒါကြောင့်လဲဆိုတော့ဒီတိုင်းပြည်ကငင်းငင်းတဲတဲနဲ့အချင်းရှာမှပဲတိုင်းပြည်ကပြည့်စက်သွားလို့ရမှာဖြစ်ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့တနိုင်ငံလုံးပြည်ခရဲ့စီးဖြစ်စဉ်ဆိုတာအားလုံးပါဝင်မှပဲလေဖြစ်မယ်လို့ကျွန်တော်တို့အဲ့လိုယုံကြည်ထားတဲ့အညီပေါ့လေအားလုံးပါဝင်ရေးဟာကျွန်တော်တို့အချင်းတိုင်းမှာဖြစ်ပါတယ်ဆိုတာကတော့ပြည်ခရဲ့စီးမှဒီနိုင်ငံရေးဆွေးနွေးပွဲအချင်းတိုင်းပါပေါ့နော်ဒါအားလုံးပါဝင်ဖို့လိုတယ်ဆိုတော့ကျွန်တော်တို့သဘောထားဖြစ်ပါတယ
်နိုင်ငံတော်ရဲ့အတိုင်းအမြံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကိုတိုင်ဦးဆောင်ကျင်းပမယ့်27ရာစုပင်လုံညီလာခံကနေမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးပေါ်ဆောင်နိုင်မှုအလားအလာကောင်းတွေပေါ်ထွက်လာနိုင်မယ်လို့တိုင်းရင်းသားတွေဘက်ကတော့မျှော်လင့်ချက်များစွာရှိတယ်လို့လည်းဦးထွန်းစော်ကပြောပါတယ်
ဒီ21ရာစုပြည်လုံးညီလာခံကတော့ကျွန်တော်တို့မျှော်လင့်ချက်အများကြီးရှိပါတယ်ဒီ21ရာစုပြည်လုံးညီလာခံတို့ကျွန်တော်တို့တောင်ဆန်းစုကြည်ကနာမည်ပေးထားကြရနေပေါ့လေတိုင်းသားအားလုံးပါဝင်ပြီးတော့မှလုံမယ်လို့လည်းသူလမ်းပွင့်ထားတဲ့အတွက်ဒီပေါ်ကနေပြီးတော့ကျွန်တော်တို့တိုင်းပြည်ကြီးကိုပြည်မှန်တဲ့ Federal Democracy ပြည်ထောင်စုပုံစံမျိုးနဲ့တည်ထောင်မယ်ဆိုတော့လမ်းကြောင်းပေါ်ကိုသွားဖို့အတွက်ရည်မှန်းချက်ရှိနေပါတယ်ဒီလိုကြီးမားတဲ့ရည်မှန်းချက်ရှိတဲ့အတွက်ဒီပေါ်ကနေပြီးတော့မှကျွန်တော်တို့ကတော့ဆွေးနွေးပွဲကတော့တစ်ချိန်တည်းတော့ပြတ်မှာမဟုတ်ပေါ့လေအချိန်ချင်းကျွန်တော်တို့ဆွေးနွေးညှိနှိုင်းပြီးတော့မှအဖြေချသွားရဖို့ရှိတဲ့အတွက်ကျွန်တော်တို့ဘက်ကလည်းပဲပြင်ပမှုအားကောင်းဖို့လိုတယ်နော်ဘက်ပေါင်းစုံကကျွန်တော်တို့ဆွေးနွေးညှိနှိုင်းပြီးတော့မှငြင်းငြင်းကြဲကြဲနဲ့ဆက်လက်ညှိနှိုင်းအဖြေချဖို့ရည်ရွယ်ချက်မျိုးနဲ့လုပ်တဲ့ခါကျတော့လက်လက်ကောင်းနဲ့ဆက်ဖို့ပဲမျှော်လင့်ထားတာရှိပါတယ
်မိုင်းကြရန်အစည်းအဝေးဖြစ်မြောက်ရေးအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဦးဆောင်တဲ့ပြင်ဆင်ရေးကိုတော့ကချင်လွတ်လပ်ရေးအဖွဲ့ KIO ကဦးလာနန်ဦးဆောင်တဲ့အဖွဲ့ကဆောင်ရွက်မှာဖြစ်ပြီးကျင်းပရေးကိုတော့ကရင်ပြည်မျိုးသားတိုးတက်ရေးပါတီ KNPP ကခုခုရယ်ကဥက္ကဋ္ဌအဖြစ်တာဝန်ယူကြမှာလည်းဖြစ်ပါတယ်။အစည်းအဝေးကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့21ဖွဲ့ကကိုယ်စားလှယ်တွေတက်ရောက်ကြမှာဖြစ်တယ်လို့တိုင်းရင်းသားနိုင်ငံရေးပါတီတွေရဲ့ကိုစားတိုင်းရင်းသားပါတီတွေစုဖွဲ့ထားတဲ့တိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA နဲ့ညီနောင်တိုင်းရင်းသားများဖက်ဒရေးရှင်း NPF တို့ကိုလည်းဖိတ်ကြားသွားဖို့ရှိတယ်လို့သိရပါတယ်။အခုလိုမျိုး21ရာစုပင်လုံးညီလာခံအကြိုပြင်ဆင်မှုအနေနဲ့တိုင်းရင်းသားလက်နက်ကိုင်တွေပြင်ဆင်နေကြခြင်းနဲ့တပြိုင်နက်တည်းမှာပဲ21ရာစုပင်လုံးနဲ့ပတ်သက်လို့အရက်ဖက်အဖွဲ့အစည်းတွေကလည်းပြင်ဆင်နေကြပါပြီ။အရက်ဖက်အဖွဲ့အစည်း CSO တွေအနေနဲ့ပင်လုံးညီလာခံအတွက်ငြိမ်းချမ်းရေးအတွက်မူဝါဒသဘောထားတွေရရှိနိုင်ဖို့ CFO Forum ကျင်းပနိုင်ရေးအရက်ဖက်အဖွဲ့အစည်းတွေရဲ့ဆွေးနွေးပြင်ဆင်မှုတွေကိုလည်းဆောင်ရွက်နေပါတယ်လို့အရက်ဖက်လူမှုအဖွဲ့အစည်းများ Forum ဖြစ်မြောက်ရေးယာယီကော်မတီအဖွဲ့ဝင်ကိုသွင်းလင်းအောင်ကလည်းပြောပါတယ်။
အဲ့တော့ကျွန်တော်တို့အမြင်ကတော့ဘာဖြစ်ဖြစ်နိုင်ငံတော်တိုင်ပင်ခံအခုလုပ်လိုက်တဲ့ဟာအဆအဟာတက်တော့စားတယ်ဒါတော့ကျွန်တော်တို့ရဲ့အတန်တွေတော့ပို့ပြီးတော့ပြီးနိုင်လိမ့်မယ်လို့ထင်တယ်။မျော်လင့်တာကတော့ရှေ့ဆူရတဲ့ဆိုင်တချို့တာလာတဲ့အချက်လေးတွေတွေ့ရတဲ့အတွက်တော့ပို့ပြီးတော့ကျွန်တော်အတန်တွေပေါင်းလာလို့တော့မျော်လင့်မိတာပေါ့ဗျာ
။နိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုရိုင်ဦးဆောင်မဲ21ရာစုပင်လုံးညီလာခံမှာပါဝင်သင့်ပါဝင်ထိုက်သူတွေအားလုံးပါဝင်နိုင်ရေး21ရာစုပင်လုံးညီလာခံအကျိုးပြင်ဆင်ရေးကော်မတီကစ조사ဆောင်ရွက်နေပြီးတော့လာမယ့်ဩဂတ်လမှာတော့21ရာစုပင်လုံးညီလာခံကျင်းပနိုင်ခြင်းရှိတယ်လို့မျှော်လင့်ကြောင်း21ရာစုပင်လုံးညီလာခံကျင်းပနိုင်ရေးပြင်ဆင်နေသူတွေကပြောပါတယ်ရှင်
မဆုမွန်ပြပြသွားတာဖြစ်ပါတယ်ဗီဒီယိုမြန်မာပိုင်းကနေစနေညဘက်မြန်မာဘာသာစီစဉ်တွေကိုည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာတခွင်စီစဉ်ကိုနားဆင်ရမှာပါဘိုင်းကောင်ကြောက်ဖိအိမ်တောင်တောင်ဝန်ထမ်းဆောင်ကြရတဲ့မြန်မာမျိုးသမီးတွေဟာအခုချိန်မှာတော့နိုင်ငံရေးစီးပွားရေးနဲ့လူမှုရေးကဏ္ဍတွေမှာထဲထဲဝင်ဝင်ပါဝင်လာနေကြပါပြီနိုင်ငံတော်တည်ဆောက်ရေးမှာအမျိုးသမီးတွေပို့ပြီးပါဝင်နိုင်ဖို့အမျိုးသမီးတွေကိုယ်တိုင်စ조사ကြရအောင်တွေမကအမျိုးသားတွေဘက်ကလည်းလက်တွဲခေါ်ယူဖို့လွယ်တယ်လို့ကဏ္ဍအသီးသီးမှာအောင်မြင်နေတဲ့အမျိုးသမီးတွေကပြောဆိုကြပါတယ်မြန်မာတခွင်အစီအစဉ်မှာ VOA သတင်းတောက်မတ်တင်ကီလင်းကတင်ပြပေးထားပါတယ်ခင်ဗျာ
ထပ်ဝကြွားအမျိုးသမီးတွေဖြစ်ပါတယ်။ပခက်လွဲသောလက်ဟာကဘာကိုအုပ်ဆိုးနိုင်ရမယ်ဆိုတဲ့စကားအတိုင်းမြမအမျိုးသမီးတွေဟာနိုင်ငံရေးစီးပွားရေးလူမှုရေးစတဲ့ကဏ္ဍဆောင်မှာပါဝင်လှုပ်ရှားနေကြပါတယ်
။အိမ်ထောင်တာဝန်အပြင်လူအဖွဲ့အစည်းတာဝန်တွေပါခွဲဝေမျှယူနေတဲ့အမျိုးသမီးတွေရဲ့အင်အားဟာတိုင်းပြည်အတွက်အရေးကြီးတယ်လို့သုံးသပ်လိုက်သူကတော့စာရေးဆရာမလည်းဖြစ်ပရဟိတလုပ်ငန်းတွေလည်းလုပ်ကိုင်ရင်အခုလည်းရန်ကုန်မြို့တော်စီပင်သားရရေးကော်မတီဝင်အဖြစ်တာဝန်ယူနေတဲ့ဒေါ်တန်းမြင့်အောင်ပဲဖြစ်ပါတယ်
ဒီအမျိုးသမီးတွေဟာအစိုးရဘက်မှာကောပရဟိတဘက်မှာကောနောက်တစ်ခါဟိုစစ်ပွားရေးဘက်မှာကောအမျိုးသမီးတွေကအများကြီးရှေ့တန်းရောက်လာပါပြီအဲ့ဒါရှေ့တန်းရောက်လာတဲ့အတွက်အားလုံးကလည်းကြိုဆိုရမယ်နော်အမျိုးသမီးရဲ့အမျိုးသားရဲ့မဟုတ်ပါဘူးဟိုအမျိုးသမီးတွေလည်းပဲအရာရာမှာရှေ့တန်းကိုရောက်နေပါတယ်အဲ့ဒီဥစ္စာကတော့တကယ်ဟိုပေါ့နော်ဟိုလူဖွဲ့စည်းတိုးတက်ဖို့နိုင်ငံတကာနိုင်ငံတိုးတက်ဖို့အတွက်ဟာအမျိုးသမီးတွေပါကောင်းပါဝင်ရပါလိမ့်မယ်ရှေ့တန်းကနေပြီးတော့
ကဘာရွာကြီးအဖြစ်လင်းလင်းမြန်မြန်လဲပတ်လှုပ်ရှားနေချိန်မှာမြမအမျိုးသမီးတွေအနေနဲ့ရှေးခေတ်ကဓလိထုံးစံတွေကိုအတိုင်းအတာတစ်ခုထိကျော်လွန်ပြီးထိုးဖောက်မှသာတိုးတက်တဲ့လူအဖွဲ့အစည်းကိုတည်ဆောက်နိုင်မှာပ
ါကဘာကရွာကြီးဖြစ်နေပြီမြမအမျိုးသမီးတွေကအဲ့ဒီလိုနောက်ကျန်ကလေးလို့မရတော့ဘူးလေပြီးတော့မြမလူအဖွဲ့အစည်းနဲ့မြမနိုင်ငံတိုးတက်အောင်အမျိုးသမီးတွေရဲ့အင်အားအများကြီးလိုအပ်တယ်အဲ့တော့အမျိုးသမီးတွေကရှေ့တန်းကိုရောက်ကိုရောက်ရမယ်ကြော်ဖြတ်ရမယ်တချို့နေရာတွေဆိုလို့ရှိရင်ပေါ့အဲ့ဒီဒလိထုံးစံနဲ့ရင်ကျေးမှုနဲ့နော်ဒလိထုံးစံတို့ရင်ကျေးမှုတို့ဆိုတဲ့ပေါ့နော်ဒီအကန့်အသတ်အနေမြေတွေတဲကနေပြီးတော့မချိုးဖောက်ဖဲနဲ့နော်ဟိုမချိုးဖောက်ရင်ကျေးမှုကိုမချိုးဖောက်ဖဲနဲ့ဘာသာတရားကိုမချိုးဖောက်ဖဲနဲ့နော်တချို့သော ဟိုရုံထွက်ရမယ့်နေရာတွေကိုတော့လွတ်အောင်ကိုရုံထွက်ရလိမ့်မယ်အဲ့ဒီလိုမှလည်းတိုးတက်မှာပေါ့
မြန်မာလူအဖွဲ့အစည်းအတွင်းအမျိုးသမီးတွေဦးဆောင်မှုကိုအရင်ကဆိုရင်တိတ်ပြီးလိုလိုလားလားလက်ခံကြတာမဟုတ်ပါဘူးဒါပေမဲ့အခုချိန်မှာတော့လူမှုရေးနိုင်ငံရေးတွေမှာစီးပွားရေးနယ်ပယ်မှာပါအမျိုးသမီးတွေရဲ့ဦးဆောင်မှုပိုရလာပါတယ်
အခုဒီ၄၅နှစ်ပတ်ဝန်းကျင်မှာအကောင်လုံးကအမြင်တွေပွင့်လင်းလာတယ်အထူးသဖြင့်တော့ဆိုရှယ်မီဒီယာပေါ့နော်အကောင်လုံးအမြင်ပွင့်လင်းလာတယ်နိုင်ငံတကာနဲ့ရင်မောင်းတန်းလာတဲ့အခါမှာအမျိုးသမီးတွေနေရာရလာတာများပါတယ်နောက်ဆုံးပေါ့ဟိုစီဝါရေးလုပ်တဲ့အခါမှာအမျိုးသမီးတွေဦးဆောင်ပြီးပြောလို့ရှိရင်ပို့ပြီးတော့စီဝါရေးလုပ်ငန်းအောင်မြင်တယ်ဆိုတော့ယူဆထိတောင်ဖြစ်လာအောင်ခုဒီနေ့ခေတ်အချိန်အခါမှာတော့နိုင်ငံတကာမှာပေါ့ဗမာပြည်တစ်ခုတည်းမဟုတ်ပါဘူးနိုင်ငံတကာမှာစီဝါရေးလောကမှာအမျိုးသမီးတွေတော်တော်များများနေရာရလာတာတွေ့ရပါတယ်
ဒီလိုအမျိုးသမီးတွေကဏ္ဍစုံမှာပါဝင်လာနိုင်မှုအမျိုးသမီးတွေကိုအကာအကွယ်ပေးနိုင်မယ့်ဥပဒေတွေပြဋ္ဌာန်းနိုင်မှုအတွက်ဥပဒေပြုရေးကဏ္ဍဟာလည်းအရေးကြီးပါတယ်။လက်ရှိမှာဆိုရင်တော့တချိန်ကအတိုက်အခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်အစ်စ်မြင့်နိုင်ငံရေးတာဝန်တွေကိုဦးဆောင်လာနိုင်တာကြောင့်အမျိုးသမီးတွေရဲ့နိုင်ငံရေးထဲပါဝင်မှုမြင့်တက်လာပြီလားဆိုတာဟာမေးခွန်းထုတ်เสียပါဒါပေမဲ့လည်းအမျိုးသမီးအခွင့်အရေးနဲ့ပတ်သက်လို့ဆွေးနွေးလာရင်လွှတ်တော်တွေမှာတောင်မှလိုလိုလားလားမရှိကြဘူးလို့ပြည်သူလွှတ်တော်ကိုယ်စားလှယ်တော်ဖြူဖြူတင်းကပြောပါတယ်
။တချို့တစ်ခါတလေကြာရင်ကျမတို့ဒီအမျိုးသမီးအခွင့်အရေးနဲ့ပတ်သက်ပြီးလွှတ်တော်တွေမှာဆွေးနွေးတာပဲလွှတ်တော်တွေမှာမတို့discount လုပ်တဲ့ဟာလေးတွေရှိရဲ။နောက်အသင်းဖွဲ့တွေနဲ့လာပြီးဆွေးနွေးတာရှိရဲ။တော်တော်များများကအဲ့ကိစ္စကိုအမျိုးသားတွေကလမ်းခံချင်ကြသေးဘူးတွားထွေးရတာပေါ့နော်။ဘာကြောင့်လဲဆိုတော့သူတို့ပြောတယ်။အမျိုးသမီးတွေကသူ့ဘက်သူနေရာရှိသေးတာပဲ။ဟိုအိမ်မှာဆိုလို့ရှိရင်လည်းအိမ်အောင်ဦးစီးပေါ့။ဒါအမျိုးသမီးပြီးမှပြီးတယ်လို့အဲ့လိုအစားရှိသဖြင့်ပေါ့နော်။အဲ့လိုမျိုးတွေပြောပြီးတော့ဟိုပြောကြတယ်။နောက်တစ်ခုကကျတော့အရေးချင်းရှင်တက်ခဲလိုက်။ဟိုဘသူမှဟိုတောင်းဖယ်မထားဘူး။ဟိုအမျိုးသမီးရဲ့အရေးချင်းရှိအောင်လုပ်ဆိုတယ်ဟိုကဟိုပြောရမယ်ဆိုလို့ရှင်တော့အမျိုးသမီးတွေကအရေးချင်းမရှိလို့ပဲဒီနေရာကိုမရောက်လာတဲ့သဘောမျိုးတွေပေါ့နော်အဲ့လိုမျိုးပုံစံတွေကရှိနေသေးတာတွေတွေ့ရတာပေါ့
ဒီမိုကရေစီနိုင်ငံကြီးတွေမှာတောင်ကြားမှတန်းသူအခွင့်အရေးရရှိဖို့ကြိုးပမ်းနေရဆဲဖြစ်တဲ့အချိန်မှာမြန်မာလူအဖွဲ့အစည်းအတွင်းမှာလည်းအမျိုးသမီးတွေရဲ့အရေးပါမှုအတွက်အသိပညာပေးဖို့လိုအပ်နေပါသေးတယ်ဒီအတွက်အမျိုးသမီးတွေကိုယ်တိုင်စ조사ကြရမှာဖြစ်သလိုအမျိုးသားတွေရဲ့အားပေးတွဲခေါ်မှုကလည်းအရေးကြီးပါတယ်
အဓိကကြတာတော့ကျမတို့မြင်တယ်ဟိုအစိုးရမှလည်းတာဝန်ရှိတယ်အမျိုးသားတွေမှလည်းတာဝန်ရှိတယ်လို့ကျမတို့အဓိကတာဝန်အကြဆုံးကတော့ကျမတို့အမျိုးသမီးတွေအားလုံးမှလည်းတာဝန်ရှိတယ်ပေါ့နော်။ဘာကြောင့်လဲဆိုတော့ကိုယ်အချင်းချင်းတွဲခေါ်တာမျိုးဒီအမျိုးသမီးတွေအချင်းချင်းကနေပူးပေါင်းဆောင်ရွက်တာမျိုးပို့ပြီးတော့လူတိုင်းဝိုင်းမှာပို့ပြီးကျေပြန့်လာဖို့လိုတယ်ပေါ့။အခြားနိုင်ငံတွေမှာတော့အဲ့လိုကိစ္စရပ်တွေကတော်တော်လေးကိုအင်းနဲ့အားနဲ့လုံနိုင်တဲ့အခါကျတော့သိပ်ပြဿနာမရှိဘူး။မြန်မာပြည်မှာတော့အဲအမျိုးသမီးခွင့်ရသီးသန့်လို့တဲ့အမျိုးသမီးတွေဆိုတာဟိုနေရာဒေသတိုင်းမှာမရှိသေးဘူးလေ။ဇာတ်လို့ပုံစံမျိုးအမျိုးသမီးရဲ့ကိစ္စကိုဟိုကဏ္ဍပေါင်းစုံကလည်းတာဝန်ရှိတယ်လို့အမျိုးသမီးရဲ့ကိုယ်တိုင်လည်းစီစီလုံးလုံးညီညီညွတ်နဲ့အခွင့်ကိုယ့်ရဲ့အခွင့်အရေးနောက်တခြားဒေသဆိုင်ရာအမှရှိနေတဲ့အမျိုးသမီးအားလုံးရဲ့အခွင့်အရေးရရှိဖို့တော့ကိုစူးစမ်းဖို့လိုတယ်လို့မြင်တယ်
။အမျိုးသမီးတွေအနေနဲ့မျိုးသားတွေနဲ့တန်းတူလုပ်ငန်းခွင်မျိုးစုံမှာရှင်မောင်တန်းလောက်ကိုင်းနေရင်အစ်စ်အစ်စ်သောအတတ်ပညာတွေသင်ယူပြီးကိုယ့်ပတ်ဝန်းကျင်ကိုစောင့်ရှောက်နိုင်တဲ့အမျိုးသမီးတွေဖြစ်လာစေချင်တယ်လို့ဒေါက်တာမြင့်အောင်ကပြောပါတယ်
။လူဆိုတာသင်ယူနေရမယ်အများအားနော်ကောင်းသောသင်ယူခြင်းမျိုးနဲ့သင်ယူနေရမယ်။ဘာလဲဆိုတော့အမတို့မိန်းကလေးတွေမှာလေတိတ်ပြီးတော့အဖိုးတန်တဲ့စိတ်ရှိတယ်။အဲ့ဒါဘာလဲဆိုမိခင်စိတ်ကျန်တာတတ်တယ်တနာတတ်တယ်ညတာတတ်တယ်နော်အဲ့ဒီမှာဒီစိတ်ကိုအခြေခံပြီးတော့ပတ်ဝန်းကျင်ကမိန်းကလေးတွေနဲ့နှီးဆက်တဲ့ပတ်ဝန်းကျင်ကအေဂျင့်တာအေဂျင့်ညာအဲ့တော့ကိုကိုတိုင်လုပ်ငန်းကိုလည်းကျွမ်းကျင်မယ်ပညာလည်းတက်မယ်နှလုံးသားလည်းလှမယ်ဆိုပြီးပညာပြည့်ဝနှလုံးလှတဲ့မိန်းကလေးတွေဖြစ်ပြီးတော့ကိုပတ်ဝန်းကျင်ကိုပို့ပြီးကဲတင်နိုင်တဲ့စောင့်ရှောက်နိုင်တဲ့သူဖြစ်မှာပေါ့
မြမမျိုးသမီးတွေဟာကြောင်းလဲလာတဲ့ခေတ်စနစ်နဲ့အညီလှုပ်ရှားရုန်းကန်နေကြပါတယ်မျိုးသမီးတွေရဲ့အခွင့်အရေးတွေအခြေအနေတွေတိုးတက်လာဖို့အမျိုးသမီးတွေကိုယ်တိုင်ကြိုးပမ်းကြဖို့လိုအပ်တယ်လို့အမျိုးသားတွေဘက်ကလည်းဖေးမလက်တွဲခေါ်ဖို့လိုအပ်နေပါတယ်ရှင
်မြန်မာ့ခွင့်အစည်းအဝေးကိုမတ်တင်ကြီးလင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့သူအကြောင်းအစည်းအဝေးကိုနားဆင်ရမှာဖြစ်ပါတယ်အမျိုးသားတယောက်ဖြစ်မွေးဖွားလာသူတယောက်ကအမျိုးသမီးစိတ်နဲ့ဘဝကိုဖျက်ဆီးဖို့ကြိုးစားရတဲ့အခါကြုံတွေ့ကြော်လွားရတဲ့အခက်အခဲတွေကမနည်းပါဘူးဒီနေ့သူအကြောင်းအစည်းအဝေးမှာတင်ပြ မဲ့မိတ်ကပညာရှင်မတ်ထက်ပေါ့ဆိုးကတော့လူသိရှင်ကြားခွဲစိတ်ကုသမှုခံယူပြီးအမျိုးသမီးဘဝကိုခံယူလိုက်သူဖြစ်ပါတယ်လက်ရှိဘဝကိုရဖို့ဘယ်လိုဖြတ်တန်းခဲ့ရလဲဆိုတာကို VOA ရန်ကုန်ရုံးကကိုကောင်းစံဟင်းကအတူအကြောင်းအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
မူချုံမှာဆိုရင်ခွတ်တက်ချီရတဲ့သတိထားရရှင်အလိုဘယ်လိုပြောမလဲအနှွေးတယ်ကိုအမြန်ခါချီပြောထားလို့ရှင်လို့ရှင်စကတ်ကားကားလေးလို့ဖြစ်တယ်အဲ့ဒါလေးကိုအရင်သဘောကျအဲ့လိုမျိုးအရင်ဆောင်းအဲ့လိုမျိုးလူကြီးတောက်ပနမျိုးအရင်သဘောကျအမျိုးရှင်ရဲ့အာပြီးလို့ရှင်အသုံးဆောင်ပစ္စည်းနှခမ်းနေတွေတွေ့အဲ့လိုသဘောကျအမျိုးရှင်အဲ့ရွယ်ရမှာတည်တယ်ကိုကိုဘာတည်ရတောင်းနဲ့လက်မခံနိုင်တဲ့အတွက်အာကိုကိုမန်တင်းပြီးတော့နေလာတာအပုံအဲ့ဒါ၃တန်းလောက်မစားပြီးတော့ကိုကိုဒင်းဒင်းကြက်ကြက်နဲ့ကိုကိုကိုပုံစံပြောင်းပြီးနေတာပါဆိုအမေကအရင်ဖိနေကြအောင်မင်းရှာဖြစ်မှအရင်ကြောက်နေကိုရိုင်းလည်းမင်းရှာကိုကြောက်လာနောက်ပိုင်းကျတော့အဲ့လိုအချောက်ဆိုတဲ့လူမျိုးတွေကိုတွေ့ရင်ကိုကကြောက်နေရအဲ့လိုမျိုးအဲ့ကြောင့်ပါဆိုကိုရှောင်ဖေးချင်တာရှောင်ပြင်းချင်တာကိုတော့လေဒီဆိုင်ဖွင့်တဲ့အတိုင်းနဲ့ကိုကိုယောက်ျားတယောက်လိုပဲနေရလက်လည်းမလက်မခံနိုင်ဘူးမင်းရှာတယောက်ဖြစ်မယ်ဂိတ်တယောက်ဖြစ်မယ်လို့လုံးဝလက်မခံနိုင်ဘူးတတ်တတ်လုံးလဲကိုဟာမိတ်ကဆရာတယောက်လုံးမယ်လို့လည်းလုံးဝမရည်ရထားသလိုကိုဟာမိမလိုဝင်မယ်လို့လည်းလုံးဝမရည်ရထားဘူးအဲ2006နောက်မှာစပြီးတော့ဟိုကိုကိုကိုပို့ပြီးတော့လက်ခံလာနိုင်တယ်အဲ့ချိန်မှာပို့ပြီးတော့အသက်လည်း25 26လောက်ဖြစ်လာပြီเนาะအဲ့ချိန်မှာကိုကိုပေါ်ပြီးတော့ငါဘလို့လမ်းချောင်းကိုသွားချင်တဲ့လူမျိုးလဲငါပုံမှန်မဟုတ်ဘူးဆိုတာကိုကိုကိုယူသားစွာဝန်ခံလာနိုင်ပြီအဲအကြောင်းမလို့ပဲ20လောက်မှာကိုကိုကိဆိုတာကိုလက်ခံလိုက်ပြီနောက်ပြီးတော့လုံးဝရဲရဲတင်းတင်းပြောဆိုလာနိုင်ပြီဝန်ခံလာနိုင်ပြီငါဂိတ်တယောက်ဆိုတာကိုတငယ်ချင်းတွေကြောင့်မှဝန်ခံလာနိုင်ပြီဖိနေမှုတွေအများကြီးရှိတယ်။အလုံးဝိုင်းချင်တဲ့ဟာမျိုးရှိတယ်။အာကို့တင်တဲ့ဆရာပုံစံချင်တဲ့မတူတဲ့အခါမျိုးကြောင့်ရေဝိပန်ရှုံချမှုတွေလည်းအများကြီးကြုံခဲ့ရတယ်။ဒါပေမဲ့ကိုလှုပ်ချင်တဲ့ဟာကိုဒီဇိုင်းမျိုးပုံမှန်လုပ်သွားတဲ့အခါမျိုးကြောင့်တော့နေရာတနေရာရလာတဲ့အသိမဲ့ပြုခြင်းခံလာရပါတော့။အဲဒါကြောင့်ဟိုဝိပန်မှုတွေကိုမြဲအားဖြစ်ပြောင်းလဲပြီးတော့အာကို့ကိုပြုပြင်ထိုင်သိမ်းတဲ့ဒီ artist တွေအနေနဲ့ရည်တင်လာခဲ့တယ်။ဘောတတလုံးမေးလို့မရအောင်ကိုဟာအချက်ကချက်ပဲတတလုံးဆက်ချင်းလိုက်တော့မိမဖြစ်သွားတာမဟုတ်ဘူးဘာလို့ဆိုတော့မရတော့ဖြစ်ဖြစ်ဖန်တီးလိုက်တာပဲရှိမယ်ဘာလို့ကိုဘွားရင်မိသွားလို့မရဘူးကိုမိမဖြစ်ချင်တော့ညာလေဒီဘွားမှာဘာမှမဖြစ်နိုင်တော့ဒါမိဖြောက်လို့မရတဲ့အကြောင်းရပေါ့အဲ့ဒါကြောင့်ဒါကိုမိမဖြစ်နိုင်ဘူးဘာလို့ဆိုတော့မိပြစ်ပြီးတော့ကိုဖြစ်ချင်တာရှောက်လို့မှတော့ပုံပြီးတော့ပုံဝေးချင်တဲ့တားစားတာမဖြစ်တာတွေအတိုက်ခံဖြစ်တာမျိုးပြီးပုံပြစ်လာမယ်လို့ထင်တယ်။ဘာလို့ဆိုတော့ real agent တော့လည်းဒီခံချက်ပဲဒီပုံစံပဲဆက်ချင်းနေဆိုတော့ကရုပ်ပိုင်းဆိုင်ရာရတာပြောင်းလဲတဲ့ပုံစံမျိုးဖန်တီးလိုက်တာပဲရှိရတကယ်တော့ကျတော့ကိုယ့်ရဲ့စိတ်နေစိတ်ထားအကုန်လုံးအတွေးခေါ်ယူဆိုင်အားလုံးဟာမချင်းခင်ရောချင်းမီရောဒါပါပဲ။နောက်မှများရှိခဲ့မယ်ဆိုလို့ရှိရင်ယောက်ျားဆိုလည်းယောက်ျားစင်စစ်မိန်းမဆိုလည်းမိန်းမစင်စစ်ဖြစ်ရပါစေ။အာပြီးလို့ရှိရင်မိန်းမဆိုလည်းတကယ်ကိုဟိုမြင့်မြတ်တော့အာဒီလိုမျိုးအိမ်တော်တစ်ခုကိုထူထောင်နိုင်ပြီးတော့တောင်းကောင်းရင်တိုင်းမျိုးဖွားနိုင်တဲ့မိခင်မြတ်ကောင်းမိခင်မြတ်ဖြစ်ရပါစေ။ယောက်ျားဆိုလည်းလက်ရုံးရည်နှလုံးရည်နဲ့ပြည့်စုံပြီးတော့တကယ်ကိုအာပါရမီ2ရှိရဲ့အာဘယ်လိုပြောမလဲဟိုစိတ်ကခွန်ကမြင်မာတဲ့ယောက်ျားမျိုးဖြစ်ရပါစေလို့ပြောဆုတောင်းတာပါเนาะဒါတော့ဖြစ်နိုင်ပါเนาะအခုနောက်ပိုင်းတော့အဲ့လိုမျိုးဆုတောင်းပြီးရယ်အမုန်းဆုံးအရာကိုပြောပါစေလို့ရှင်အချောက်ဖြစ်နေရခြင်းပဲအချောက်ဖြစ်တော့ရမုန်းလေ
ကိုကောင်းဆိုင်စီစဉ်တင်ဆက်တဲ့သူ့ကြောင်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်မကြခင်မှာထုတ်လွှင့်ပေးမဲ့ဒုတိယပိုင်းအစီအစဉ်ကိုတော့ line meter 25 32 50နဲ့ line lambda meter 190တို့ကနေဖိုင်းယူနားဆင်နိုင်ပြီးတော့တိုက်ရိုက်ရေး line အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ line meter 24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာ Washington မြို့တော် VOA American အတန်ကနေ2016ခုနှစ်ဇူလိုင်လ9ရက်စနေညဘက်မြန်မာဘာသာအစီအစဉ်လေးကိုည9နာရီကနေ10နာရီထိတိုက်ရိုက်အတန်လွင့်ပေးနေပါတယ်ကျွန်တော်တို့အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းကိုတော့ line to meter 25 32 50နဲ့ line meter 190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စနေညတိုင်းရဲ့ဒီ line အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ကိုကျော်ကျော်သိန်းကဆွေးနွေးတင်ဆက်ပြီးတော့ထုတ်လွှင့်သူမတ်စုမွန်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။
မင်္ဂလာပါခင်ဗျာစနေညတရရဲ့လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေမြန်မာနိုင်ငံမှာအမျိုးသားနဲ့အမျိုးသမီးတွေကြားအခွင့်အရေးအားလုံးမှာအကန့်အသတ်မရှိဒန်းတူခံစားခွင့်ရနေပါပြီလားကျွန်တော်မြန်မာနိုင်ငံမှာရှိတဲ့မြန်မာနိုင်ငံအမျိုးသမီးလှူရှားသူတွေတဲကအမျိုးသမီးအခွင့်အရေးတောင်းဆိုလှူရှားသူတွေကတော့အမျိုးသမီးတွေကိုအမျိုးသားတွေနဲ့ဒန်းတူအခွင့်အရေးရပါဆိုပြီးတော့တောင်းဆိုပြီးတော့လှူရှားနေကြပါတယ်ဒါပေမဲ့လည်းတစ်ဖက်မှာအမျိုးသမီးတွေရအမျိုးသားတွေ ਨੇ ဒန်းတူအခွင့်အရေးရနေပြီးသားပဲမြန်မာလူအဖွဲ့အစည်းမှအစဉ်ဆက်အရအမျိုးသမီးတွေကိုဒန်းတူအခွင့်အရေးပေးခဲ့တယ်ဘယ်လိုဒန်းတူအခွင့်အရေးတွေထပ်တောင်းနေသေးတာလဲဘာတွေလိုချင်နေသေးတာလဲဆိုပြီးတော့ငင်းချက်ထုတ်ပြီးတော့ပြောနေလူတွေလည်းရှိပါတယ်ဒီကနေ့ညကျွန်တော်တို့အဲ့ဒီအကြောင်းအရာကိုဆွေးနွေးကြပါမယ်ပြည်နိုင်ဆွေးနွေးပေးဖို့အတွက်အမျိုးသမီးအခွင့်အရေးတောင်းဆိုလှူရှားတဲ့နေရာမှာထိတ်တန့်ကခေါင်းဆောင်တူဖြစ်တဲ့အခုမကြာသေးခင်ကမှကုလသမဂ္ဂမှာဒီကျွန်တော်တို့အမျိုးသမီးအခွင့်အရေးဆိုင်ရာဒီလကံပေါ်လေစီတော်စာချုပ်နဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲတက်ရောက်ပြီးတော့မှဒီနေ့ညနေပိုင်းကမှပြန်ရောက်လာတဲ့မမေစပယ်ဖြူကကြားမရေးရဒန်းလူညီမရေးကွန်ရက်ကညွန်ကြိုင်ဟိုဒါရိုက်တာတူဖြစ်ပါတယ်။နောက်တူကတော့ဒီလိုပဲဒန်းလူညီမအခွင့်အရေးတွေလှူရှားနေတဲ့ညီမချင်းမြန်မာအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းဖြစ်ပါတယ်။ဒါကကျွန်တော်တို့ဒီရက်ဖက်အခွင့်အရေးလူမှုအခွင့်အရေးတွေလှူရှားနေတဲ့စစ်မှန်သောပြည်သူ့ကြေကျွန်းအဖွဲ့ကဒါရိုက်တာတူဖြစ်တဲ့ဦးသွန်းလင်းအောင်ကိုလည်းပဲကျွန်တော်တို့ပေါင်းဆွေးနွေးပေးဖို့ပေးကြတာရှိပါတယ်နောက်ထပ်တရေပအောင်ဆွေးနွေးမဲ့သူတွေလည်းရှိပါတယ်ဆိုတော့ကျွန်တော်ပထမဦးဆုံးမမေစပယ်ဖြူကိုမေးပြရစေမမေစပယ်ဖြူဒီကနေ့ညနေကမှဒီကုလသမဂ္ဂဆွေးနွေးပွဲကနေပြန်ရောက်လာတာဆိုတော့အဲ့ဒီကုလသမဂ္ဂဆွေးနွေးပွဲမှာဒီစီဒေါ်စာချုပ်ပေါ်လေမျိုးသမီးခွင့်ရေးဆိုင်ရာကာဝေးစာချုပ်နဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲမှာမမေစပယ်ဖြူတို့အဓိကအောင်မြင်ခဲ့တဲ့အချက်တစ်ချက်တစ်ချက်ရှင်းပြောပြပါခင်ဗျဒ
ီကတော့ဒီမျိုးသမီးခွင့်ရေးအရက်တမျိုးခွင့်ရေးတွေရဲ့မော်ဒန်ခွင့်ရေးနဲ့ကျမတန်းမြင်ရမှုပေါ်လှူရှားနေတယ်လှူရှားမှုတွေကိုအခုဒီအစိုးရကိုယ်တော်တွေအနေနဲ့လည်းအတိမတ်ပြုလက်ခံမှုအထိုင်ရောက်ရှိလာတယ်လို့ကျွန်တော်တို့ကတုံ့ပြန်ပါတယ်။အဲဒါလည်းဆိုတော့ဒီအစိုးရလက်ထက်ဒီတုန်းကဆိုရင်ဒီလက်ထက်ဒီမှုဖွဲ့စည်းရေးနဲ့အမျိုးသမီးတွေမော်ဒန်ခွင့်ရေးပေါ်မှာတစ်ခါမှအတိမတ်ပြုခြင်းပေါ့နော်။ဒီနေ့ကျန်တဲ့ကြားပြောရဖို့အတွက်ကြောင်းမှဒီလိုမျိုးကလာတတ်တဲ့အချိန်မှာဆိုရင်ဆက်ကျဲမာရီရှိခဲ့လို့ပါပဲ။ဒါပေမဲ့လည်းဒီတစ်ခါဒီတော့ကော်မတီနဲ့မိသားစုတက်ရောက်ပြီးတော့မှကျွန်တော်ကမှသူကကိုယ်နဲ့ဆက်နေလေ။ညနာဆုံးကြီးအစီအစဉ်ကိုတော့လုပ်ခွင့်ရတယ်။အဲ့လိုပဲသူတို့ကဒီတော့ကော်မတီကိုပုံပြန်ဖြေကြားတဲ့ဒီရှင်းလင်းပြောကြားမှုတွေမှာလည်းမျိုးသမီးဖွဲ့ရင်းနဲ့အရက်တမျိုးဖွဲ့စည်းတွေရဲ့လူဖွဲ့စည်းအတွက်ဟို contribute ပေါ့နော်။ဆောင်ရွက်နေတဲ့လုပ်ငန်းတွေအပေါ်မှာသူတို့အနေနဲ့ပါတီတင်ကောင်းနဲ့ချစ်ချောက်ပြီးတော့လည်းဒီဘက်ဆက်သွားမှာဖြစ်ကြအတိမတ်ကြည့်ကြောက်မှုကြီးရှိတဲ့အတွက်ကျွန်တော်တို့ကတော့ဒီဟာကိုဟိုကောင်းမွန်တဲ့တက်တက်ပြောင်းလဲမှုဖြစ်နေအတိမတ်ကြည့်ပါလေကောင်းပါလေကျေးဇူးပါလေရှော
့ဟုတ်ကဲ့ဆိုတော့အစိုးရအဖွဲ့အပြောင်းလဲမှာအနေဆုံးအဆင့်တော့ဟလာဒန်းလူအခွင့်ရေးရဖို့လှုပ်ရှားနေတဲ့အဖွဲ့အစည်းတွေကိုအတိမတ်ပြုပြီးတော့လက်ခံတဲ့အဆင့်ကိုရောက်လာပြီပေါ့နော
်ဟုတ်ပါရဲ့ရှင
်ဟုတ်ကဲ့ပါဆက်ဆွေးနွေးပါမယ်ကျွန်တော်တို့နောက်ပိုင်းမှာဆိုတော့ကော်မျိုးမင်းကလည်းပဲအဲ့ဒီဆွေးနွေးပွဲလေးကော်မျိုးမင်းတက်ခဲ့တယ်ကော်မျိုးမင်းကဒါလူအခွင့်ရေးဒန်းလူအခွင့်ရေးနဲ့ပတ်သက်ရင်နှစ်ပေါင်းများစွာတောက်လျှောက်လှုပ်လာခဲ့တဲ့လူတယောက်မြန်မာနိုင်ငံရဲ့ လာဒန်းလူညီများအခွင့်အရေးအချင်းတွေဘယ်လောက်ရှိလဲဆိုတာအသေးစိတ်သိတဲ့ကျွမ်းကျင်သူတယောက်လို့ကျွန်တော်ဒီတိုင်းမှာအတိအမှတ်ပြုလက်ခံထားပါတယ်။ကော်မရှင်ဒီကနေ့ဗမာပြည်မှာအမျိုးသမီးတွေနဲ့အမျိုးသားတွေဒန်းလူအခွင့်အရေးမရလို့အမျိုးသမီးတွေကတောင်းဆိုနေတာ။ဒန်းလူအခွင့်အရေးတကယ်မရကြသေးဘူးလား။
ကျွန်တော်အနေနဲ့ကတော့ဒီတကယ်တမ်းတွေးကြည့်မယ်ဆိုရင်နည်းနည်းချက်ချင်းတွေးကြည့်လေမရသေးဘူးလေလို့ကျွန်တော်ပြောချင်ပါတယ်။ဒါကြောင့်လဲဆိုလူတော်များများကမြန်မာထုံထမ်းစင်လာရဲ့အောက်မှာအမျိုးသမီးတွေကိုကာကွယ်ထားပြီးတံမိုးထားတယ်လို့ပြောထားတဲ့ထောက်ပြချက်တွေရှိတယ်။ဒါပေမဲ့တကယ်တမ်းကျွန်တော်တို့မြန်မာထုံထမ်းစင်လာတွေကြားထဲမှာအမျိုးသမီးမှုလို့ကျွန်တော်တို့အထင်သေးတဲ့အရာတွေအမျိုးသမီးမှုလို့နေရာမပေးချင်တဲ့အရာတွေအမျိုးသမီးမှုလို့အတိအမှတ်မပြုလို့ရောစိတ်တွေအစွဲတွေပုံစံခွက်တွေကရှိနေပါတယ်အဲ့လိုရှိနေခြင်းကိုယ်တိုင်ကကျွန်တော်တို့အမျိုးသမီးပေါ်မှာဒန်းတူညီမျှအခွင့်အရေးမပေးဘူးဒန်းတူညီမျှအတိအမှတ်မပြုဘူးဆိုတာပေါ်ပါတယ်ခင်ဗျကျွန်တော်တို့မြန်မာထုံထမ်းစင်လာရအမျိုးသမီးတွေကိုကျွန်တော်တို့ဒီအိမ်နောင်ရေးနဲ့ပတ်သက်ပြီးတော့အိမ်မေးမှုကိစ္စပဲမိခင်အနေနဲ့ပဲသူတို့တံမိုးထားတယ်တစ်ဖက်ကကောင်းပါတယ်ဒါပေမဲ့တစ်ဖက်ကမိခင်ဆိုတဲ့သဘောမျိုးနဲ့ပဲအတိအမှတ်ပြုပြီးတော့တခြားသောတာဝန်တွေတခြားသောစွမ်းပကားတွေကိုအတိအမှတ်မပြုခြင်းကထုံထမ်းစင်လာရဲ့ဒလိကြားမှာရုံမထွက်သာသောခွဲခြားခံရတဲ့မြန်မာအမျိုးသမီးတွေရှိနေတယ်ဆိုတဲ့ကိစ္စတွေကျွန်တော်ထောက်ပြခြင်းနဲ့ဥပဒေထဲမှာလည်းကျွန်တော်တို့စံချိန်စံညွှန်းတတ်မှတ်တဲ့အချိန်မှာအမျိုးသမီးမှုလို့ဒီကိစ္စတွေမလုပ်ဆောင်ရဘူးအမျိုးသားများနဲ့တင့်တော်သောအလုပ်တွေကိုအမျိုးသမီးတွေလုပ်เสียမလိုဘူးဆိုပြီးဖွဲ့စည်းပုံအခြေခံဥပဒေမှာအတိလင်းပြထားခြင်းကိုယ်တိုင်ကခွဲခြားမှုတစ်ရပ်ဖြစ်နေတယ်ဒါကိုလူတော်များများမမြင်ကြဘူးဒါတွေကထုံထမ်းစင်လာဖြစ်တယ်ဆိုရဲအစွဲအောက်မှာပဲဒီခွဲခြားမှုတွေကိုကျွန်တော်မြင်လေးမရှိဘူးဆိုတာထောက်ပြချင်ပါတယ
်ကျွန်တော်တစ်ချက်လေးဖတ်ပေးခြင်းနဲ့ကိုမျိုးမင်းဒီအခြေခံဥပဒေကိုဆွဲတဲ့အချိန်တုန်းကအမျိုးသမီးကိုယ်စားလှယ်ဘယ်နှယောက်ပါလဲအဲ့ဒီအခြေခံဥပဒေဆွဲတဲ့အထဲမှာ
အခြေခံဥပဒေဆွဲတဲ့အစုအဖွဲ့ထဲမှာအမျိုးသမီးတွေကကိုစားပြုပါဝင်မှုနေခဲ့ပါတယ်နောက်တစ်ခါတကယ်တမ်းတိတိကျကျရေးဆွဲတဲ့အချိန်မှာတော့ကျွန်တော်တို့အမျိုးသမီးနဲ့ပတ်သက်တဲ့အတန်တွေအမျိုးသမီးတွေကိုယ်တိုင်ဦးဆောင်ရေးဆွဲသောအရာမျိုးဖြစ်တာအားနည်းတယ်နောက်တစ်ခုက process ကိုကြည့်မယ်ဆိုရင်ဘသူပဲဘလောက်ပဲတော်တော်ဒီညောင်နှစ်ပင်သွေးနွေးပွဲနဲ့ကျွန်တော်တို့ဖြစ်လာတဲ့အချိန်မှာအနောက်ဆုံးကတော့ဒီအာနာရတဲ့ဒီစစ်တပ်ရဲ့ဥဆောင်မှုအောက်မှာပဲရှိပါတယ်လူတော်တွေရှိသည့်တိုင်အောင်ဖွင့်ပြောဖို့အနေထားမရှိတာကိုလည်းကျွန်တော်သတိပြုဖို့လိုအပ်ပါတယ
်ဟုတ်ကဲ့ဆိုတော့ Mummy's Review ရှင်းရှင်းလင်းလင်းကျွန်တော်တို့ပြောကြည့်အောင်ပါ Mummy's Review တို့ဒန်းလူအခွင့်အရေးတောင်းဆိုနေတဲ့လူတွေအနေနဲ့အဓိကဘယ်လိုမျိုးဒန်းလူအခွင့်အရေးတွေကိုတောင်းဆိုတာပါလဲကျွန်တော်ကိုအဓိကအကြဆုံး၃ခုပြောပ
ါဟုတ်ကဲ့ပါအမျိုးသမီးတွေနဲ့အမျိုးသားတွေဒန်းလူညီများအခွင့်အရေးရမရဘူးနိုင်ငံတကာမှာတော့တိုက်တာတဲ့ညှိနှိုင်းမှုရှိတာလေအဲတော့ဒီအမျိုးသမီးတွေစာပတ်မြောင်နှုန်းအလုပ်ဘယ်လိုပြောမလဲ employment ပေါ့နော်အလုပ်အကောင်လုပ်ခွင့်ရတဲ့နှုန်းနဲ့နိုင်ငံရေးနဲ့စိတ်ဆက်ဆက်ချနိုင်တဲ့နေရာတွေမှာပါဝင်ခွင့်ပေါ့ဒန်းလူညီများပါဝင်ခွင့်နေတဲ့နိုင်ငံတကာမှာတော့တိုက်တာလေးရှိပါတယ်အဲတော့ကျွန်တော်နိုင်ငံမှာအမျိုးသားတွေနဲ့အမျိုးသမီးတွေရဲ့တန်းတူညီမျှမှုအခွင့်အရေးလို့ပြောတဲ့အခါမှာဒီစံနှုန်းဒီညောင်းသိပေါင်းစုကတုံးနဲ့တိုင်းတာနေကြတာမဟုတ်ဘဲနဲ့ဒါတော့အပြင်တော့ကိန်းကမ်းတွေအရအမျိုးသမီးတွေဟာမျိုးသားတွေနဲ့တန်းတူစင်နာတင်ကားခွင့်ရှိရအလုံးလောက်တောင်ခွင့်ရှိရဒါကြောင့်မျိုးသမီးတွေဟာမျိုးသားတွေနဲ့တန်းတူခွင့်ရရနေရပေါ့မျိုးသမီးတွေကိုပြန်မပြန်နိုင်အောင်အလုံးမလုံးနိုင်အောင်ဘယ်လိုဆက်ကြထားမှုမျိုးမှရှိရတဲ့အတွက်ကြောင့်အမျိုးသမီးတွေအခွင့်အရေးကိုအပြည့်အဝရတယ်လို့အဲ့လိုဟိုတောဆိုနေကြတာကိုကျွန်တော်တို့အခုဖော်ပြရမှာကြားရပါတယ်ဒီတော့မှကျွန်တော်တို့ပြောတဲ့ဇာတိမျိုးအခွင့်အရေးဆိုတာပေါ့နော်ဒီစီတော်သဘောတူတဲ့ပုံမှာပါတဲ့ဇာတိမျိုးအခွင့်အရေးဒီ second equality လို့ခေါ်တဲ့အပြည့်အဝဇာတိမျိုးရေးတာဟိုဘာမှဟိုဘယ်လိုပြောမလဲအကျိုးနဲ့လို့ပြောတဲ့အတွက်ကြောင့်ဘာကြောင့်အမျိုးသမီးတွေကိုဒီနေရာမှာတော့ခွင့်မပြုနိုင်ပါဘူးဆိုရင်အကြောင်းပြချက်ကအခုမှပြောလို့မရပါဘူးပေါ့နော်အဲဒီမှာသင်စားဖို့မှာအမျိုးသမီးတွေဟာတန်းတူခွင့်ရရမယ်ဆိုပေမဲ့လေဒီတန်းတူညီမပြန်ပြန်ရောက်တော့အမျိုးသမီးတွေဟာအမျိုးသားတွေလောက်ဓာတ်ဒူးနေရအလုပ်အကောင်အခွင့်အလမ်းနေဓာတ်မီမှာဆိုတော့ဓာတ်မီမရှိနေတာကိုတွေ့ရတယ်အဲဒီမှာသင်ချက်တစ်ခုတည်းပေါ်မရှိသေးနဲ့ဒီစင်ရတဲ့ယူတက်ရောက်ပြီးတဲ့နောက်မှာအမျိုးသမီးတွေဟာလည်းအမျိုးသားတွေနဲ့တန်းတူအလုပ်အကိုင်ဂျာပြူးနေရမယ်စောစောတက်ချနိုင်တဲ့နေရာတွေမှာပါဝင်နိုင်ခွင့်ကိုပါကျွန်တော်တို့ကအိုင်းပါရမှာဖြစ်ပါတယ်အဲတော့ကျွန်တော်တို့နိုင်ငံမှာခုလက်ရှိဆိုရင်အားလုံးလည်းသိကြပါတယ်ဥပဒေပြည်နံပါတ်ဒီဥပဒေပြည်နံပါတ်နဲ့ ရာကြီးရဲ့မန္တန်ဆိုကျွန်တော်တို့မန္တန်ကြီး၃ခုရှိတဲ့နေရာမှာအုပ်ချုပ်ရေးမန္တန်မှာဆိုရင်လည်းမြို့သမီးတွေခေါင်းဆောင်နေရာကနေစိုးစက်ချက်ဆက်နိုင်တဲ့အဓိကကျတဲ့ရာသီနေရာမှာပါဝင်မှုဟာအင်မတန်မဲပါနေတဲ့အောင်တွေ့ရမှာဖြစ်ပါတယ်အဲ့လိုပဲကျွန်တော်တို့ဒီသူတွေပြည်ရေးမန္တန်ဖြစ်တဲ့လွတ်တော်ထဲမှာဆိုရင်လည်း2030ထက်ကြာရင်တိုးတက်လာပြီလို့ပြောလို့ရတော့ညာလေအခုမှကျွန်တော်တို့မဒမီပါဝင်မှုဟာ 73.5% တိုင်းတော့မရှိနေပြီးတော့အခြေတော်အာရှကျွန်တော်တို့အမီးနာချက်နိုင်ငံတွေကနှိုင်းရှင်တယ်ဆိုရင်လည်းအားသာမှုနေရာမှာအမျိုးသမီးတွေပါဝင်လို့ဟာတော်တော်လေးကိုမိမားနေသေးတယ်၊ကြောက်နေနေသေးတယ်လို့ပြောလို့ရတယ်။အဲတော့ဒီပညာသင်ဆက်နေအလို့တိုင်းပြည်လုံးခင်ရတာတွေကိုပဲကျွန်တော်ကကြည့်လို့မရပါဘူး
။ဒ
ါလက်ဆိုပါကြည့်ရမှာဖြစ်ပါတယ်
။ဟုတ်ကဲ့ကျွန်တော်တခုပြမေးချင်တယ်ဒီလောက်ခလာစာပိုင်းကိစ္စဒီအမေရိကန်အပါအဝင်ကမ္ဘာထိပ်တန်းနိုင်ငံတွေပေါ့လေဒီအခွင့်အရေးတန်းလူညီမျှအခွင့်အရေးနဲ့ပတ်သက်ရင်ကမ္ဘာချန်ပီယံနိုင်ငံတွေထိပ်တန်းနိုင်ငံတွေမှာတော့မှအဓိကဘာပြဿနာရှိသလဲဆိုတော့လောက်ခလာစာမညီမျှတဲ့ပြဿနာရှိတယ်တချို့ကိစ္စတွေကလူမသိသူမသိအဲ့ဒီအမျိုးသမီးတွေကိုယ်တိုင်မသိဘူးနောက်ကြမှလာသူတို့သိရတယ်သူတို့ ਨੇ ဟလာလုတ်ရေအချင်းတူတူလုံးသက်အတူတူယာရူအတူတူမှာသူတို့ပေးတဲ့လာစာနဲ့အဲ့သူတို့နဲ့အတူတူမျိုးသားကိုပေးတဲ့လာစာနဲ့မတူဘူးဆိုတော့နောက်နှစ်ပေါင်းတော့ဒါမှတီးရတရားဆွဲတာတွေပါလေဖြစ်ကြတယ်မြန်မာနိုင်ငံမှာအမျိုးသမီးတွေကိုပေးတဲ့လာစာနဲ့အမျိုးသားတွေကိုပေးတဲ့လာစာကွာခြားတာမျိုးရှိလား
ကွာခြားမှုရှိပါတယ်အဲ့တော့ကျမတို့ဒီဟိုအစိုးရဝင်မှာအပါအဝင်ပေါ့နော်ကျမတို့ဒီဘယ်လိုပြောမလဲပတ်ကလာအလုပ်တွေပေါ့လေကျမတို့ဒီပတ်စုကလာနဲ့အလုပ်ရတဲ့အလုပ်တွေမှာအရာဒီနေရာကိုကြည့်မယ်ဆိုရင်အမျိုးသမီးတွေအမျိုးသားဖြစ်တဲ့အမျိုးသမီးဖြစ်တဲ့ကလာတာပေးတာကိုခွဲခြားပြီးသတ်မှတ်ထားတာမရှိဘူးလို့ပြောလို့ရတယ်မယ်လေဒါရာဒီတိုးမြင့်မှာအာဒါမှမဟုတ်ရင်လည်းကျမတို့တွေဟာအလုပ်တာဝန်နေရာပေးအပ်တာတွေမှာခွဲခြားမှုရှိတာကိုသိရပါတယ
်ဟုတ်ကဲ့
အဲ့တော့ဒီပိုက်ကော်လာအလုပ်မဟုတ်တဲ့နေရာတွေမှာတော့ခွဲခြားတတ်ကြမှုတွေကိုပို့ပြီးထွက်ရပါတယ်ကျမတို့ဒီဘယ်လိုပြောမလဲပုံမှန်လူသားပေါ့နော်အလုပ်ကောင်းလုပ်တဲ့သူတွေမှာဆိုရင်လည်းအမျိုးသမီးတွေနဲ့အမျိုးသားတွေဟာဒီအုပ်တွေမကလာတဲ့အလုပ်ကောက်ရိတ်ကောက်ဆိုင်တဲ့အလုပ်ကိုပဲလိမ့်ကြတာချင်းသူရဲ့အမျိုးသမီးတွေနဲ့အမျိုးသားတွေကိုလောက်ခလာတာပေးတာစစ်စစ်တကကဲကြတာကိုပြရပါတယ်ရှင
့်ဟုတ်ကဲ့ဒီချက်ကတိတ်အရေးကြီးပါတယ်ကျွန်တော်နောက်ထပ်ဆွေးနွေးမယ့်သူတွေကိုဖိတ်ခေါ်ပါမယ်ပထမဦးဆုံးကိုယ်တွင်လင်းအောင်စစ်မှန်သောပြည်သူ့ကြေကျုံဖွဲ့ကိုတည်ထောင်သူတူဖြစ်တဲ့လက်ရှိဒါရိုက်တာတူဖြစ်တဲ့ကိုတွင်လင်းအောင်ကိုတွင်လင်းအောင်ရဲ့အတွေ့အကြုံအရလက်ရှိမြန်မာနိုင်ငံအမျိုးသားအမျိုးသမီးဓာတ်တူအခွင့်အရေးအခြေအနေကိုတွင်လင်းအောင်မြင်ထားသလောက်ပြောပြပါ။
ကျွန်တော်ပြောပြမယ်ဆိုရင်ဟိုခုနကွန်မြူနီတီပြောသွားပြီးသားပါเนาะဆိုတော့ကျွန်တော်ဒီပုံဝန်ကျင်မှာတွေ့နေရတာဒီမှာကဓာတ်တူမြင်ရမှုကမရှိဘူးကမရှိဘူးဆိုတာအခုကျွန်တော်တို့ဒီခုနဟိုလို့ခေါ်မလဲလောက်ခလာကမှလည်းခုနဒီအထည်ချုပ်ဆဲုံနေမှလို့ပြီးတာကအလုပ်တစ်ခုရဲ့ဟိုပဲမိန်းကလေးဆိုရင်လာလာနေတယ်အမျိုးသားဆိုရင်လာလာများတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးဒါလက်ရှိမှာဖြစ်နေတယ်ပြီးတော့ဖွဲ့ပြီးအခြေခံဥပဒေထဲမှာလည်းခုနလိုမျိုးသူကဟိုပြောရရင်တော့တကြောင်တည်းလို့ပြောလို့ရတယ်ပေါ့နော်သူကတိတ်တိတ်လေးလို့ဟိုအမတ်တမတ်ကြည့်ရင်တော့အဲ့လိုမြင်ရတယ်ပေါ့အဲ့ဒါသူကဒီအလုပ်တွေမှာသူကအမျိုးသားနဲ့သူရဲ့အမျိုးသားနဲ့တန်တယ်လို့အမျိုးသားပဲခိုင်းမယ်ဆိုတော့ဒါပေမဲ့အဲ့ဒီအချာထွက်လာတဲ့ဟာကြီးကတော့အများကြီးဖြစ်သွားတယ်ကခုနပညာရေးမှာရောပဲပညာရေးမှာခုနအမှတ်မကြီးတာနော်မိန်းကလေးဆိုရင်အမှတ်ကပို့ပြီးတော့တင်ထားတာနော်အလုပ်ကိုင်နေမှာလဲခုနဟိုမိန်းကလေးကိုမခေါ်တဲ့အလုပ်တွေရှိလာတာအဲ့ဒီကမှတစင်ဆက်ဆက်ပြီးတော့နောက်နိုင်ငံရေးကိုဘာလို့မှလဲမျိုးပြီးမပါနိုင်တာအဲ့ဒါကြီးကဟိုခုနဒီသူတို့ပြဋ္ဌာန်းထားတာရဲ့ခက်ချသွားတဲ့ဟာတွေပေါ့အဲ့ဒါကြီးကျွန်တော်ပုံဝင်ချင်မှာအများကြီးတွေ့နေရတယ်လောလောဆယ်ပဲကြည့်လိုက်ကကျွန်တော်အစိုးရထဲမှာအမျိုးသမီးကက်ဘိနက်ထဲမှာအမျိုးကြီးတစ်ယောက်ပါလဲနော်ခုနလွတ်တော်ထဲမှာတော့ခုနမန်မေဂျူလည်းပြောသွားပြီ3.5ဆိုတာဒါအရင်နေတဲ့ဟိုမျိုးဖြစ်နေတာပေါ့နော်ဆိုတော့ကျွန်တော်ဒီမှာအားရအများကြီးလူသေးတယ်ဥရေရလည်းလူသေးတယ်လို့ခုနလူရဲစဉ်းစားချက်မှာလည်းခုနအမျိုးသားတွေကဟိုကပင်မဖြစ်ပြီးတော့အမျိုးကြီးတွေကဘေးကအရန်ဆိုတဲ့ပုံစံမျိုးပေါ့နော်ခုနထုံနှန်းစင်လာရလို့လူတွေကပြောနေကြတယ်အဲ့ဒါကသူကအားနည်းလို့ကူညီတယ်ဆိုတဲ့အခြေခံ concept ကအခြေခံအဲ့ဒီအခြေခံစဉ်းစားချက်ပေါ်နေသွားတာဖြစ်တဲ့အတွက်ဟိုအကြမ်းမြင့်ကြည့်ရင်တော့ညီတယ်လို့ပဲဒါပေမဲ့တကယ်ကြတော့သူကဟိုမိခိုနေရတယ်ဟိုအားနည်းတယ်အဲ့ဒီအတွက်ပို့ပြီးတော့သူတို့အတွက်စဉ်းစားရမယ်ဆိုရဲအဲ့လိုအခြေခံမျိုးဖြစ်နေတယ်ဆိုတော့ဒါကကျွန်တော်ထင်တယ်လုံလောက်တဲ့အခြေအနေတခုတော့လုံအောင်များကြီးမှမရှိသေးဘူးလို့ကျွန်တော်အဲ့လိုပဲရှင်းရှင်းလင်းလင်းမြင်ပါတယ
်ဟုတ်ကဲ့ကိုအောင်မျိုးမင်းဆိုတော့အခုနပြောကြတဲ့အထက်မှာမျိုးသမီးတွေခုနလိုအိုချိုပြန်တရားစင်ရေးပိုင်းဟလာဥပဒေပြည်မှုပိုင်းပါဝင်တဲ့အချိုးစားနဲတယ်ပါဝင်နိုင်ခွင့်နဲတယ်အရေးအတွက်နဲတယ်ဆိုအဲ့လိုနဲနေတာကရည်ရွယ်ချက်ရှိရှိနဲ့အမျိုးသမီးအမျိုးသားတွေကတကယ်ပဲကန့်သက်ထားတာလားဒါမှမဟုတ်အဲ့ဒီနေရာတွေမှာတကယ်အရေးချင်းနဲ့ကန့်ကြီးတဲ့အမျိုးသမီးတွေမရှိလို့လားဘာကြောင့်လဲကောမင်းမင်
းအဲ့ဒီကိစ္စကိုဆွေးနွေးမယ်ဆိုတော့အကြောင်းအရာတော့ဆုံးနေပြပထမတစ်ခုကတော့ဒီဥပဒေတွေရေးဆွဲတဲ့အချိန်မှာအမျိုးသမီးတွေပါဝင်ခွင့်မရှိဘဲနဲ့အမျိုးသားတွေကသူတို့ရဲ့အမြင်တိုင်းဆွေးနွေးတဲ့ဥပဒေတွေရှိနေခြင်းပထမတစ်ခုပေါ့ဥပမာခုနပြောခဲ့သလိုပဲဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲတဲ့အချိန်မှာ အမျိုးသမီးတွေပါဝင်ရေးဆွဲမှုမရှိတဲ့အတွက်ခုနလိုမျိုးအပိုက်တီမျိုးကိုအမျိုးသားတွေကခွဲခြားတယ်လို့မမြင်ဘူးဒါဖြစ်တဲ့သောအရာမျိုးဖြစ်တယ်ဆိုပြီးအမျိုးသားမျက်လုံးနဲ့အမျိုးသားမျက်လုံးသားနဲ့ကြည့်ပြီးတော့ပဲလှုပ်ဆောင်သွားတဲ့အခြေမျိုးမှာဒါမျိုးဖြစ်တတ်တာရှိတယ်နောက်တစ်ခုကတော့ဒီဥပဒေတွေကဘယ်ကလာလဲဆိုရင်ကျွန်တော်တို့နေ့တူတူကလူတွေကနေလက်ခံယုံကြည်ထားတဲ့ယုံကြည်ချက် belief system တွေကနေလာတာရှိပါတယ်အမျိုးသမီးဆိုလို့ရှိရင်အထင်သေးတဲ့စိတ်မျိုးတွေရှိနေခြင်းကြောင့်မို့လို့ကျွန်တော်တို့ဒီဥပဒေတွေမှာရေးဆွဲခြင်းမှာဒါအောင်ထည့်သွင်းမစဉ်းစားဘူးခွဲခြားတယ်လို့တော့မမြင်ကြဘူးအဲ့တော့ဒါမျိုးကအကြောင်းအရာ formal ရဥပဒေရရောနောက်ကလူတွေယုံကြည်မှုရနှစ်ခုလုံးဖြစ်နိုင်တယ်အဲ့ဒီအချိန်မှာအဲ့ဒါတွေကြောင့်အမျိုးသမီးတွေပါဝင်မှုတွေကအားနည်းလာတယ်ဗျဘလောက်တော်တဲ့အမျိုးသမီးဖြစ်အောင်တော့အမျိုးသားနဲ့ရှင်လာလို့ရှိရင်သူ့မှာသူများထက်နှက်ဆကြိုးစားပြီးတော့မှဒီအခွင့်အရေးကိုရတာရှိလာတယ်။အဲဒီတော့တစ်ဖက်မှာပြန်ကြည့်မယ်ဆိုရိုးမယ်မော်ဒယ်လို့ခေါ်တဲ့စံနမူနာပြစရာအမျိုးသမီးတွေကနေရာတိုင်းမှာအားနည်းလာတယ်။အဲတော့စံနမူနာပြမယ်ဆိုလို့ရှိရင်သမဏပဲကြည့်မလားကျွန်တော်အမျိုးသားတွေကျွန်တော်တရားစီရင်မှုပဲကြည့်မလားအမျိုးသားတွေပြီးလို့ရှိရင်ဆုံးဖြတ်ချက်ချနိုင်တဲ့လူကြည့်မလားအမျိုးသားတွေအဲ့လိုမျိုးဖြစ်နေတော့လူတွေထဲမှာဒီအမြင်နေကြမလို့တစ်ဖက်မှာလည်းအမျိုးသမီးတွေနဲ့ဒီလုပ်ငန်းတွေမတင့်တယ်ပါဘူးကွာဗမာလည်းပဲအမျိုးသမီးလုံနိုင်လို့လဲကွာဆိုတော့စိတ်တရားဖြစ်လာတယ် role model တွေရှာလာခြင်းကြောင့်အမျိုးသမီးကိုယ်တိုင်သူလုံနိုင်တယ်လို့ငါတို့လုံနိုင်ပါမယ်ဆိုတော့ကြိုးစားခြင်းနဲ့စိတ်တွေညော့သွားတာလဲအချက်လိုက်အမျိုးစုံပါဝင်နေတာရှိပါတယ်ခင်ဗျာတစ်ချက်သေးကောက်ချက်ချပြောဖို့တွေ့တော့တော်တော်ခက်ပါတယ
်ဟုတ်ကဲ့ပါကျွန်တော်နားလဲတဲ့လောက်လည်းပဲမြန်မာလူ့အဖွဲ့အစည်းဟာအစဉ်ဆက်ကက Male Dominated Society အမျိုးသားတွေကြီးစိုးတဲ့လူ့အဖွဲ့အစည်းအစဉ်ဆက်ဖြစ်ခဲ့လို့ကျွန်တော်အဲ့လိုပဲနားလဲထားတဲ့အတွက်ဒီကိစ္စကနက်နက်ရှိုင်းရှိုင်းကိုရှိနေတဲ့အခြေအနေတခုလို့ကျွန်တော်အဲ့လိုပဲနားလည်မိပါတယ်။ကျွန်တော်ထိုင်းနိုင်ငံကဆွေးနွေးမဲ့သောတာရှင်ဒူကိုသီးလေမူကိုသီးလေမူမြန်မာနိုင်ငံမှာအမျိုးသမီးတွေကအမျိုးသားတွေနဲ့ဓာတ်လူအခွင့်ရေးရနေသလားမရဘူးလားကိုသီးလေမူကဘယ်လိုမြင်ပါသလဲ
။ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့အမျိုးသမီးနဲ့အမျိုးသားဓာတ်လူအခွင့်ရေးဆိုတော့အမျိုးသမီးတွေမှာတော့အခွင့်ရေးတော့တော်လေးရနေပါပြီခင်ဗျာ။ဒါပေမဲ့ဓာတ်လူအခွင့်ရေးဆိုတော့မရသေးဘူးလို့ကျွန်တော်မြင်တယ်ဘာဖြစ်လို့ဆိုတော့တကယ်လို့ဓာတ်လူခွင့်ရအမျိုးသမီးကရမယ်ဆိုရင်65ရုပ်ကောက်ပုံကဒေါက်တာကြီးကနိုင်နာတယ်ခင်ဗျအဲ့ဒါကိုနော်ဒေါက်တာကြီးကသမဏဖြစ်ခွင့်မရတာကိုကြည့်မယ်ဆိုရင်အမျိုးသမီးကဓာတ်လူခွင့်မရသေးပါဘူးဆိုတာသိကြနေပါတယ်ခင်ဗ
ျဟုတ်ကဲ့ပါကိုသီးလေးမူကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့ကိုအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့မိထလာမျိုးကဦးစိတ်မောင်ရဲ့ဆွေးနွေးချက်တခုကျွန်တော်ပြောပြပါမယ်သူရဲ့ဆွေးနွေးချက်ကတော်တော်လေးတော့ရှိပါတယ်ကျွန်တော်တနေ့ဆုံးချုပ်ပြီးတော့ပြောပြပါမယ်အမျိုးသမီးတွေဟာအမျိုးသားတွေကိုသူဆွေးနွေးချက်အတိုင်းမှာနော်ကာရဝတရားနိဝါဒတရားထားရမှာဖြစ်ပေမဲ့လူသားရပိုင်ခွင့်အရာမှာတော့ဒဏ်မှုဖြစ်ရမယ်လို့သတ်မှတ်ထားတယ်လို့ယုံကြည်ပါတယ်တဲ့ဒါကြောင့်လူသားတွေဖြစ်တဲ့အမျိုးသားနဲ့အမျိုးသမီးတွေလူခွင့်နဲ့ရပိုင်ခွင့်အရာမှာဒဏ်မှုဖြစ်ရပါမယ်တဲ့အမျိုးသားနဲ့အမျိုးသမီးတွေကိုဒဏ်မှုခွင့်ရပေးရမယ်ပြဋ္ဌာန်းချက်တွေကိုပြဋ္ဌာန်းထားတဲ့လူသားဝါဒဒီမိုကရေစီစနစ်ကိုကျင့်သုံးတဲ့နိုင်ငံတွေမှာအမျိုးသားတွေနဲ့အမျိုးသမီးတွေဒဏ်မှုခွင့်ပေးနိုင်တာဟာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအုံမြင့်ရဲ့အုတ်တချက်တစ်ဖွဲ့အသုံးပြုတိဆောက်ရာကြပါတယ်ဆိုပြီးတော့သူကအချက်၈ချက်ဆောင်ပေးဖို့သူတင်ပြထားပါတယ်ကျွန်တော်ရှိတဲ့အတွက်အဲ့ဒါကိုခြံထားခဲ့ပါမယ်။သူကလည်းပဲလက်ရှိချိန်ဒီမှာလွတ်တော်အစဉ်စဉ်အုပ်ချုပ်ရေးကဏ္ဍတရားစီရင်ရေးကဏ္ဍမှာပါဝင်ခွင့်ရတဲ့အမျိုးသမီးဦးရေမြန်မာလာဇပြုနေတာကိုဝန်တာကျူစွာမယ်လို့ရလို့သူကရေးထားပါတယ်။စာတီးတဲ့ပို့ပြီးတော့ကဏ္ဍစုံမှာဟာလာနိုင်ငံသားဆက်ဆံရေးဆက်သွယ်ရေးစာတီးအပြင်ပါဝင်နိုင်မှုတောင်းပေးအသုံးချဖို့လိုအပ်နေပါတယ်တဲ့အထူးသဖြင့်တိုင်းသားလူမျိုးစုတွေအတွင်းမှာအမျိုးသမီးတွေကိုဓာတ်လူပါဝင်ကြိုးပမ်းခွင့်ပေးနိုင်ဖို့အလွန်လိုအပ်တယ်လို့ဆွေးနွေးလိုပါတယ်တဲ့ကျွန်တော်စီမံရှိတဲ့မေးခွန်းတစ်ခုကမတ်မေးစပဲပြတဲ့ရှိတဲ့မေးခွန်းတစ်ခုကအမျိုးသမီးတွေဒဏ်မှုအခွင့်အရေးဒီထက်ပိုရလာခြင်းအပြင်နိုင်ငံအတွက်လူ့အဖွဲ့အစည်းအတွက်ဘာဒီထက်ပိုပြီးတော့အကျိုးဖြစ်လာမလဲဘာဒီထက်ပိုပြီးတော့ကောင်းလာမဲလို့မတ်မေးစပဲပြတို့ကအခိုင်အမာပြောနိုင်ပါတယ်လေခင်ဗျာ
ကျွန်တော်တို့ခုလက်ရှိနေထိုင်တဲ့လူ့အဖွဲ့အစည်းဟာအမျိုးသားအမျိုးသမီးတွေနဲ့ဖွဲ့စည်းထားတဲ့လူ့အဖွဲ့အစည်းဖြစ်ပါတယ်။တကယ်နိုင်ငံမှာလည်းဖြစ်ဖြစ်၊ဒေသလူ့အဖွဲ့အစည်းမှာလည်းဖြစ်ဖြစ်၊ဒေသမျိုးမှာလည်းဖြစ်ဖြစ်အမျိုးသားလူ့အုပ်တွေနဲ့အမျိုးသမီးလူ့အုပ်တွေကိုရှင်းလင်းဆိုရင်အမျိုးသမီးလူ့အုပ်တွေကအမျိုးသားလူ့အုပ်တွေထက်ပိုပြီးများပါတယ်။အဲတော့ဒီမျိုးသမီးနိုင်ငံတမိုင်ရရဲ့ဖွဲ့ဝဲကျော်ရှိတဲ့လူ့အုပ်တွေကိုကိုးစားပြုတဲ့အမျိုးသမီးတွေဟာနိုင်ငံရဲ့အရေးပါတဲ့စံချက်ချက်ထားနိုင်တဲ့ကိစ္စတွေ၊ဒီဟာနဲ့ဥပဒေရေးဆွဲတဲ့နေရာတွေမှာကိုယ်ကတော့ခေတ္တရပါဝင်နိုင်ခြင်းအဖြစ်ဒီမတို့နေထိုင်နေတဲ့နိုင်ငံဒီမတို့ရဲ့လူ့ခွင့်စည်းကိုပုံပြီးပြီးပြည့်စုံတဲ့အဲဒီကွန်ပျူတာတက်မှုကိုဖြစ်ပေါ်စေမယ်လို့ဒီမတို့ကအစိုးရယုံကြည်တယ်။အားကြောင့်လဲဆိုတော့ဒီမတို့အထူးသဖြင့်ဒီမတို့နိုင်ငံပေါ့နော်။ဒီပေါင်းများစွာအမျိုးသားတွေကကြီးစိုးပြီးတော့ဟိုဒီအမျိုးသားတွေရဲ့အထက်ကစုတ်ချက်ပြင်းနေတဲ့ဒီမတို့နိုင်ငံကိုတိောက်ခဲ့တာအောင်မြင်ဗလားမအောင်မြင်ရဘူးလားဆိုတာဒီမတို့အားလုံးသိပါတယ်။အဲ့တော့အဲ့လိုဟိုဒီ main တစ်ခုရပါလေအရာအားလုံးကို 现在都吃比较我娃娃的屋里他们没来吃第六个地点嘛就是说你跟你参加的牛大人牛的秘密哈就是为什么我们对你的秘密的吃给你什么我也没有特别的这个我娃娃的屋里的我就是吃家门吃你家门先生家参加门所以什么我们的哈不差那样的就为赶紧我先帮咱们家那样去拿门路怎么先来用的阿照嘞，对不？怎么有个爸爸妈妈嘞？他们家里有几枚手印？这些个吧是弟弟妈妈嘛？咱家我偏来去他们家来看嘛？没有这么六个妈的，没有这么六阿姨的，是不？这些地方单位的没，是没有这么六个，你阿爸的奶奶的，家里咱们人家母系的，奶奶的哈，过去了，现在也我啊，比人家如果过去几天还没来，就是一个妈的，怎么他们家嘛？
ဘာလို့မလဲညာဒီပဲမြန်မာပြည်နဲ့ပတ်သက်ပါတယ်ဟုတ်ကဲ့ကျွန်တော်တို့က Facebook ကနေပြီးတော့ဆွေးနွေးချက်ပြပထားတာ၄၅ခုရှိပါတယ်ကျွန်တော်အဲ့ထက်ကတစ်ခုကိုကျွန်တော်ဖတ်ပြပါမယ်ကျွန်တော်မှတမိနှစ်ယောက်ရှိပါတယ်တဲ့အခွင့်အရေးဆုံးရှုံးရတယ်လို့တစ်ခါမှမခံစားပါဘူးတဲ့အမျိုးသမီးတွေဘီယာဆိုင်ထိုင်ခြင်းလားကားမောင်းခြင်းလားចောင်းကန်ဖျားကိုအမျိုးသားနဲ့အတူသွားခြင်းလားတရားအထုတ်ခြင်းလားဖုံးကြီးနဲ့ဒန်းတူထိုင်ခြင်းလို့တော့ပဲရမလဲယောက်ျားတွေလည်းမရဘူးအမျိုးသားတွေနဲ့အရက်အတူတောက်ခွင့်ရှိတယ်အမြင်မတော်မေးငေါ်တာတော့ရင်ဆိုင်ရမယ်ဒါကလည်းနောင်ဖြစ်လာမယ့်အဆက်ရစီမယ့်အရာတွေကိုကြိုတင်တားဆီးတဲ့သဘောပါ။ကဲဘာရီထက်လူလူလဲတဲ့။ကျွန်တော်ကဒီကိစ္စကိုအမျိုးသားတူဖြစ်တဲ့ကိုသွန်လေးအောင်ကိုပြောပါမယ်။ကိုသွန်လေးအောင်ဘာရီထက်လူလူလဲတဲ့
။လူရောဗျာလူရောဆိုတော့သူကကျွန်တော်တို့လက်ရှိဘဝမှာဒီအောက်ခြေဘာမှအရေးမကြီးတဲ့ဟာမျိုးတွေကိုပဲသူကနှိုင်းရှင်ပြထားတာလေ။တကယ်ကတော့အဲ့ဒီကအမျိုးသမီးနှစ်ယောက်ကတကယ်လုပ်ငန်းခွင်တွေကိုဝင်ရပြီ။အနည်းဆုံးများဒီသမီးလေးနှစ်ယောက်ကတဲ့ရန်အောင်ပြီဆိုရင်သူတို့ဟို RND တက်ချင်ပြီပေါ့ဆက်မှုတက်ကတူတက်ချင်ပြီဆိုရင်အဲ့မှာစကားပြောပြီးတာအမှတ်သူတို့ကယောက်ျားလေးတွေရတဲ့အမှတ်တွေသူတို့ပို့ပြီးတော့ကြိုးစားရတော့မယ်เนาะအဲ့ဒီကနေတဆင့်သူတို့ចောင်းပြီးသွားပြီဆိုလို့ရှိရင်အလုပ်ငန်းဝင်နေဝင်တဲ့အခါမှာလဲเนาะအင်ဂျင်နီယာမှာယောက်ျားလေးပဲလိုရဆွဲနေရတယ်တွေ့သူတို့အခက်တွေ့ပြီเนาะအဲ့ဒီကနေမှတဆင့်သူတို့ကထပ်ကြိုးစားလို့เนาะတကယ်ကိုနိုင်ငံကြီးနဲ့ပတ်သက်တဲ့နေပင်လေးကိုရောက်သွားပြီဆိုလို့ရှိရင်လည်းအခုမြင်တဲ့အတိုင်းပဲတကယ်သူပဲဆက်ချနိုင်တဲ့နော်တကယ်ဟိုလွတ်တော်အစိုးရလိုဆိုတဲ့နေရာမျိုးမှာပေါင်ဝင်တော့မယ်ဆိုရင်အဲ့တော့အခက်အခဲတခုထပ်ပြီးတော့ဖြစ်သွားပြီဆိုတော့အဲ့ဒါလေးတွေကဘလို့မှကိုကျွန်တော်ကတော့ပြောရဲဥပမာလေးအရညီညတယ်လို့ထင်နေရပြီမယ်အဲ့ဒါလုံးဝအဆင်ပြေတာတခုဖြစ်တယ်နောက်တစ်ခုကကတော့ဒီဟာသူတွဲတောက်လို့ရတာပေါ်လို့ပြောရင်မဲ့အဲအဲ့ဒီစကားထဲမှာကိုပါပါတယ်ပြီးတော့လို့ရှိရင်တော့အပြောခံမှာပေါ်ဆိုတော့အဲ့ဒါကိုကချင်းချင်းပြောလို့ရှိရင်ကိုယ့်အကိုသတိမထားမိတဲ့ခွဲခြားမှုမျိုးလေးဖြစ်နေပြီအဲဒီကယောက်ျားလေးတောက်မယ်မိန်းမလေးတောက်မယ်ပေါ့ဗျာဒါလူတောက်တဲ့ဟာပဲတကယ်ဆိုလို့ရှိရင်ဒါပေမဲ့မိန်းကလေးတောက်တဲ့အတွက်နောက်ပိုင်းမှာဒီလိုအကျိုးဆက်ဖြစ်လာတော့ဖြစ်လာမှာတော့ရှိရပေါ့ဗျာဆိုတော့စဉ်းစားချက်ကကျွန်တော်တို့ထဲမှာမတိမတာဂိမ်းအောင်နေတဲ့အဲခွဲခြားရစိတ်ပဲလို့ထင်တယ်ဆိုတော့အဲ့ဒီဟာတွေလုံနိုင်လို့ဒါခွဲခြားမှုမရှိပါဘူးဆိုတော့မဟုတ်ဘူးလို့ကျွန်တော်အခိုင်အမာယုံကြည်တယ
်ဟုတ်ကဲ့ကျွန်တော်ခုနကတော့ဆွေးနွေးသွားတယ်ထိုင်းနိုင်ငံကကိုသီးလယ်မှုကိုမေးခွန်းတစ်ခုကျွန်တော်မေးချင်တယ်ကိုသီးလယ်မှုကအခုလက်ရှိထိုင်းနိုင်ငံမှာရှိနေတာဆိုတဲ့အခါကျတော့ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံဘယ်နိုင်ငံကအမျိုးသမီးတွေနဲ့အမျိုးသားတွေကြားမှာဒဏ်ခုခွင့်ရပိုကြတယ်လို့ကိုသီးလယ်မှုထင်လဲ
ဟုတ်ကဲ့ခင်ဗျထိုင်းနိုင်ငံမှာတော့မြန်မာနိုင်ငံဆိုတော့ထိုင်းနိုင်ငံကပို့ပြီးတော့အမျိုးသမီးကအခွင့်အရေးရှိပါတယ်ခင်ဗျအဲ့ဒီအတွက်ကျွန်တော်ပြောချင်တာကတော့မြန်မာပြည်မှာတော့ဒန်းလူခွင့်ရရစီချင်တယ်ဆိုတော့2008ချိန်ကဥပဒေကိုပြင်ဆင်ဖို့လိုပါတယ်ခင်ဗျ။အဲ့2008ချိန်ကဥပဒေပြင်ဆင်တဲ့နေရာမှာကျွန်တော်တိုင်းရင်းသားအဖွဲ့အစည်းတွေတိုင်းရင်းသားခေါင်းဆောင်တွေပါဝင်ဖို့လိုတယ်။အဲ့ဒါမှကျွန်တော်တို့တိုင်းရင်းသားပြည်သူတွေရောမြန်မာပြည်သူအားလုံးကတင်ညီညွန့်တဲ့နော်အေးစတူးနဲ့လောက်ကန်စားတော့ပြီးတော့နေထိုင်သွားကြမယ်ဆိုရင်ကျွန်တော်မြန်မာပြည်ကအေးချမ်းသာယာသွားမှာဖြစ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ကိုသီးလေးမျိုးကျေးဇူးတင်ပါတယ်။ကိုမျိုးမင်းကျွန်တော်တို့ Facebook message တခုမှဆွေးနွေးထားတာရှိတယ်။ဥပဒေရဲ့အာဏာမှုပဲရှိပါမယ်တဲ့ကြားမမခွဲကြရင်အမျိုးသမီးတွေပဲနစ်နာမှာပေါ့တဲ့မရေမှုတွေပြစ်ဒဏ်တိုးပေးသင့်ပါတယ်တဲ့အဲ့ဒီ message အဲ့ဒီမှတ်ချက်ပေါ့ကောမျိုးမင်းဘယ်လိုဆွေးနွေးခြင်းလဲ
ဟုတ်ပါတယ်မတည်မှုကိုတော့ကျွန်တော်တို့ဘလို့မှလက်မခံနိုင်ပါဘူးမတည်မှုကျူးလွန်တဲ့သူတွေကိုကျွန်တော်တို့တကယ်ထိထိရရအရေးယူဖို့လိုအပ်ပါတယ်ဒါပေမဲ့ကြားမကိစ္စရှိတဲ့ချိန်မှာတစ္ဆက်ကဥပဒေကနေအရေးယူရဲဆိုလိုပေမဲ့တစ်ခါတလေကျွန်တော်တို့မှာကျူးလွန်ခံရတဲ့အမျိုးသမီးကိုအပြစ်တင်ရှုံချတဲ့အစဉ်အလာကြီးကလည်းရှိနေတုံးပဲဆိုတာကိုကျွန်တော်တို့မိထားလို့မရပါဘူး။အဲတော့ရာဇဝတ်မှုကျူးလွန်တဲ့မတိမ်မှုကျူးလွန်တဲ့တူရောက်ကိုဥပဒေကအရေးယူသွားသည့်တိုင်အောင်ပတ်ဝန်းကျင်မှာဒီအမျိုးသမီးတစ်ယောက်ကမတော်သင့်တဲ့နေရာမှာမတော်သင့်တဲ့အချိန်မှာသွားပြီးမလုပ်တင်တော့အလုပ်လုပ်လို့ဒါမျိုးကျူးလွန်ခံရတာပေါ့ဆိုတဲ့မင်းငေါ့မှုကအမျိုးသားတွေမခံရဘဲအမျိုးသမီးခံရတဲ့အရာမျိုးဖြစ်ပါတယ်။အဲတော့ဥပဒေတစ်ခုကကျွန်တော်တို့လုံလောက်တယ်လို့အမျိုးသီးမို့လို့ဒီလိုအထင်သေးတာအမျိုးသီးမို့လို့အဖြစ်တင်တဲ့အစင်လာရှိနေများကာလပတ်လုံးလူမှုတရားမျှတမှုကိုဖန်တီးပေးနိုင်မှာမဟုတ်ပါဘူး
နောက်ထပ်တစ်ခုကတော့ကျွန်တော်တို့ဒီလိုမျိုးကျွန်တော်ပါဝင်ခြင်းမှာရှိနေတဲ့အမျိုးသမီးရဲ့ဘဝကအပြိုအဆင်ဖြစ်တယ်ဆိုရဲယူဆတွေကြောင့်ခုနလိုစန္ဒမပါဘဲနဲ့ပဋိဉ္စခံတီးပြီးအပြိုအဆင်ပြစီးသွားတဲ့မိန်းကလေးတယောက်ကိုတံပိုးရှိတော်တဲ့မိန်းကလေးတယောက်နေနဲ့တတ်မှတ်တာလဲလူပေါင်းအတိုင်းဝိုင်းနဲ့ဖြစ်ပါတယ်အဲတော့ဥပဒေကိုတစ်ဖက်ကလည်းကျွန်တော်တို့အမြင့်မားဆုံးတစ်တန်နေချမှတ်ပြီးတားဆီးဖို့လိုအပ်တယ်လို့မှားယွင်းနေတဲ့အမျိုးသမီးပေါ်ပဲအဖြစ်တင်အမျိုးသမီးပေါ်မှာပဲကျွန်တော်တံမိုးမထားတော့အစင်လာတွေမဖြတ်လို့ရှိရင်အမျိုးသမီးတွေကတော့ဆက်လက်နစ်နာနေအောင်ပါပဲဆိုပြီးပြန်ထောက်ပြချင်ပါတယ
်ဟုတ်ကဲ့နောက်ဆွေးနွေးချက်တစ်ခုကတဲ့ကျွန်တော်ထင်တာကတော့လက်ရှိဥပဒေတွေအရကြားမှဒဏ်ထူအခွင့်အရေးတွေရှိပါတယ်လို့ပြောချင်ပါတယ်တဲ့ဒါကနောက်ဆွေးနွေးသွားတဲ့အထက်မှာဒီအချက်ရဲ့အဖြစ်ပေါသွားမယ်ထင်ပါတယ်ဒါပေမဲ့ရှေးရိုးဆွဲဖြစ်နေတဲ့ကြားမှခွဲခြားမှုတွေတွေတော့ရှိနေတာအမှန်ပါတဲ့ဆိုတော့မမေးစပဲပြူကျွန်တော်တို့အစောအင်းတုန်းကပြောခဲ့သလိုမြန်မာလူ့ဖွဲ့စည်းဟာရှေးအစင်လာကလေးကဟလာအမျိုးသားတွေကြီးဆိုတဲ့လူ့ဖွဲ့စည်းဒီလူ့ဖွဲ့စည်းမှာမျိုးသမီးတွေနဲ့ဒန်းလူအခွင့်အရေးတောင်းဆိုဖို့လှုပ်ရှားရတယ်ဆိုတာကတော်တော်မလွယ်ကူတဲ့အင်မတန်ခက်ခဲတဲ့တာဝန်ကြီးတစ်ခုကိုလိုရတာလို့ကျွန်တော်အဲ့လိုနားလဲပါတယ်ဆိုတော့မမေ့စပဲပြူတို့အမျိုးသမီးအခွင့်အရေးဒန်းလူအခွင့်အရေးတောင်းဆိုလှုပ်ရှားနေတဲ့လူတွေနဲ့ကိုလှုပ်တင်လှုပ်ထိုက်လှုပ်နိုင်တာတွေအကုန်လုံးကိုအစွမ်းကုန်လှုပ်နေပြီလို့ပြောနိုင်ပါသလားမမေ့စပဲပြူတို့လှုပ်ရှားသူတွေကိုယ်တိုင်ပါရောဘာရီအားနည်းချက်ရှိနေပါသေးတယ်ဒီလူအဖွဲ့စည်းကိုပြောင်းအောင်လုပ်ဖို့
ဒီရဲ့ဒီအပြုအမူမဟုတ်ပေမဲ့အတွေးခေါ်နဲ့ခံယူချက်တွေကိုပြောင်းလဲအောင်လုပ်ရတာဖြစ်တဲ့အတွက်ကြောင့်ဒီကြားမှာတမ်းနေနေရေးကိစ္စကိုကျွန်တော်တို့ကြိုးစားဆောင်ရတာဟာတော့ပုံမလဲကူတဲ့ကိစ္စပါပဲတော့အခက်အခဲရှိပါတယ်အဲ့တော့ဒီလိုလှုပ်ရှားဆောင်ရတဲ့အခါမှာကျွန်တော်တို့အမျိုးသမီးအဖွဲ့အနေနဲ့ကတော့ကျွန်တော်တို့ရဲ့ကိုယ်စားညာစားရှိတဲ့ကျွန်တော်တို့အစမ်းပုံထုတ်ပြီးတော့ကျွန်တော်တို့ကတော့ကြိုးစားဆောင်ရမယ်ရှိပါတယ်ဒါပေမဲ့လည်းကျမတို့ကြိုးစားတော့ခင်ဗျားမပေါက်တဲ့အရာတွေတော့အများကြီးရှိရရှက်အဲ့တော့အမီးဆက်ဆုံးဥပမာပြောရမယ်ဆိုရင်ကျမတို့ဒီကျားမတန်းတင်ညီမကြီးစိတ်ပါလေးမျိုးသမီးခွင့်ကြီးစိတ်ပါရက်ပြီးတော့ပြောတဲ့အခါတိုင်းမှာထောက်ပေါ်ပြောဆိုတဲ့အခါတိုင်းမှာကျမတို့ကိုယ်တိုင်တွေလည်းပုံကိုရေးရတက်ထိုက်တာလေးဒီ social media တွေမှာဟိုအခိုက်တာလေးအများကြီးကိုကျမတို့ခံရတယ်လို့ပြီးတော့ဟိုဒီဒီလိုပြူတဲ့ဒီဒီစောထမဆိုင်ရာတွေဟာဆိုရင်လေကျမတို့ကဘယ်လိုပြောရမလဲစိတ်မဟုတ်တဲ့ဟာကိုစိတ်မှလည်းယူကြတယ်ပေါ့နော
်ဟုတ်ကဲ့
ပြီးတော့မှဟိုမြင်တတ်တာလေးရှိပါတယ
်ဟုတ်ကဲ့ပါခင်ဗျာဒီကိစ္စဒန်းတို့ညီမရဲ့ကိစ္စကတော့ long way to go ကြာကြီးတွားရလို့အောင်မယ့်ကိစ္စလို့ထင်မိပါကြောင်းတင်ပြရင်းနဲ့ဒီကနေ့စီစဉ်ဒီမှာအဆုံးသတ်ပါတယ်ဒါဟိဆွနေပြတဲ့မမေစပဲပြူကိုအောင်မျိုးမင်းကိုတွင်လင်းအောင်ကိုတိလဲမှုနားဆင်သူပရိသတ်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုကြတော်သိန်းဆွေးနွေးတင်ဆက်တဲ့ Diary ဒီ line အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOE ကနေမြန်မာဘာသာအစီအစဉ်တွေကိုည10နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုချိန်ကစပြီးတော့သတင်းချင်းချုပ်ကိုနန်းလောင်ကတလက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ရုရှားနိုင်ငံမော်စကိုကအမေရိကန်တန်ရုံရှိမှာအမေရိကန်တန်တမန်နဲ့ရုရှားအဆောင်တပ်တို့ခိုက်ရန်ဖြစ်ပွားပြီးတဲ့နောက်ရုရှားတန်တမန်နှစ်ယောက်ကိုအမေရိကန်တို့ကတိုင်းပြည်ကနင်းထုတ်လိုက်တာကိုလက်တုံ့ပြန်တဲ့အနေနဲ့အမေရိကန်တန်တမန်နှစ်ဦးကိုလည်းရုရှားတို့ကနင်းထုတ်လိုက်ပါတယ်။အမေရိကန်တန်တမန်နှစ်ဦးကိုဇွန်လအတွင်းကတိုင်းပြည်ကနင်းထုတ်လိုက်တာလို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနရဲ့အကြေညာချက်မှာဖော်ပြချပါတယ်။နင်းထုတ်လိုက်တဲ့အမေရိကန်တန်တမန်နှစ်ဦးဟာတန်တမန်လှုပ်ရနဲ့မညီတဲ့လက်ခံနိုင်စရာမရှိတဲ့လူပုဂ္ဂိုလ်တွေဖြစ်ပြီး CIA တရှိုးတွေဖြစ်တယ်လို့လည်းရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျေးလက်ဗရော့ရဲ့အကြေညာချက်မှာဖော်ပြချပါတယ်။မော်စကိုမှာရှိတဲ့အမေရိကန်တန်တမန်နဲ့တန်ရုံဆောင်ရုရှားတပ်သားတို့ခိုက်ရန်ဖြစ်ပွားပြီးတဲ့နောက်ရုရှားတန်တမန်အုပ်ကိုဂျွန်လ18ရက်နေ့ကအမေရိကန်နိုင်ငံတွင်ကနေနင်းထုတ်ခဲ့တာဖြစ်ပါတယ်။ဝင်းဘလ်ဒန်တင်နစ်အမျိုးသမီးတဦးချင်းပြိုင်ပွဲမှာအမေရိကန်ကဆီရီနာရီလီယမ်ကဘိုးဆွဲပြီးတော့ Grand Slam ဆုဖလားကို22ကြိမ်မြောက်အနိုင်ရသွားပါတယ်။နောက်ဆုံး Final မှာဆီရီနာကဂျာမနီကအန်ဂျယ်လီကာကာဘာကို5-6-3နှစ်ပွဲပြတ်အနိုင်ရသွားတာဖြစ်ပါတယ်။ဒါဟာသူမအတွက်တော့ဝင်းဘလ်ဒန်ပြိုင်ပွဲကို9ကြိမ်မြောက်ဘိုးဆွဲခဲ့တာဖြစ်ပါတယ်။အခုလို Grand Slam ဆုဖလားကို22ကြိမ်ရလိုက်တဲ့အတွက် Steffi Graf တင်ထားတဲ့စံချိန်နဲ့တူသွားတာဖြစ်ပါတယ်။မြောက်အတလတိုက်စစ်စာချုပ် NATO ထိပ်တီးအစည်းအဝေးပွဲကိုပိုလန်နိုင်ငံမှာတက်ရောက်နေတဲ့ American သမ္မတ Barack Obama ဟာသူ့ခရီးစဉ်ကိုလျှော့ချပြီးတော့တနတ်သမားတူရဲ့ချောင်းမြောင်းပစ်ခတ်လို့ရဲအရာရှိ9ဦးတိစုံသွားခဲ့တဲ့ Texas Bee နဲ့ Dallas ကိုလာမဲ့တရင်ပါတင်သွားရောက်လိမ့်မယ်လို့ Infuro ကပြောပါတယ်။Mr. Obama ဟာ Spain နိုင်ငံ Seville ကိုသွားမဲ့ခီးစဉ်ကိုဖျက်သိမ်းလိုက်ပြီးတနင်္ဂနွေနေ့မှာ Washington ကိုပြန်လည်ရောက်ရှိလာလိမ့်မယ်လို့ AP ရဲ့ကြေညာချက်မှာဖော်ပြထားပါရှင်။
တရင်ချင်းချုပ်ကိုနန်းလောင်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအဆီဇင်ထုတ်လုပ်ရေးမှုကမဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရုရှားစမစ်ဖြစ်ပါတယ် VOA American အတန်ညနေခင်းမြန်မာဘာသာအဆီဇင်တွေကိုမြန်မာစံတော်အချိန်ည9နာရီကနေ10နာရီထိလိုင်းလမီတာ24 25 30နဲ့50နဲ့လိုင်းလမီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်ရရှင်နေအားလုံးချွင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.